The Voice of America in Burmese.
Washington Review American Sangha ni 2020 May 21 ရက်ချက်တပင်းနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ2440နဲ့58လိုင်းလမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်ရသက်ပါမနက်ခင်းသတင်းတွေကိုကိုရဲမင်းဆွမ်းနဲ့ဒီပြောပြပေးပါမယ်။ရှင်ရင်းနဲ့နေတဲ့နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်ပြန့်ပွားမှုတိုးလာတာဟာစိတ်ကိုစိုးရိမ်စရာကောင်းတယ်လို့ WHO ကျန်းမာရေးအဖွဲ့အကြီးကTedros Ghebreyesus ကဒီကာယောဂါဆိုင်ရာဗဟုသုနှင့်ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။လွန်ခဲ့တဲ့24နာရီအတွင်းမှာပဲနောက်ထပ်ယောဂါအကူးစက်ခံရသူပေါင်း3000ကျော်ရှိခဲ့ပြီးဒါကမနစ်ကနှစ်ကုန်ပိုင်းဒီယောဂါစတင်ခဲ့ခြင်းကစပြီးတရက်အတွင်းအများဆုံးအကူးစက်ခံရတာဖြစ်တယ်လို့ WHO ကပြောပါတယ်။WHO ရဲ့ဒီယောဂါဆိုင်ရာကင်တွင်မှုမှားယွင်းနေတယ်လို့ကမ္ဘာမှာဒီယောဂါအကူးစက်ခံရသူအများဆုံးဖြစ်နေတဲ့အမေရိကန်ကသမ္မတဒေါ်နယ်ထရမ့်ကဝေဖန်ခဲ့တဲ့အပြင်အမေရိကန်က WHO ကိုပေးဖို့ဆိုင်းငံ့ထားတဲ့ရန်ပုံငွေကိုမပေးတော့ပဲထားတော့မယ်လို့ဒီသတင်းပတ်ထင်းမှာပဲချင်းချောက်ခဲ့တာပါ။ဒီချိန်ထဲမှာပဲအာဖရိကဒေသကိုပြစ်မထားကြဖို့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကပန်ကြားလိုက်ပြီးအာဖရိကတိုက်ရဲ့ကျန်းမာရေးစနစ်ပိုးပြီးခိုင်မာအောင်နဲ့စားရတဲ့အခါမပြက်လက်ဖို့ပြင်ငွေကြေးပြဿနာမပေါ်အောင်မှဝိုင်းပြီးတော့အကူအညီပေးကြဖို့လိုအပ်တယ်လို့ပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်တားမြစ်ချက်တွေချထားချိန်မှာရောဒီကာယောဂါလွန်သွားပြီးနောက်ပိုင်းမှာပါဒေသထရခန့်နေရတဲ့ကလေးငယ်တွေအတွက်အမေရိကန်ဒေါ်လာ1ထရီလီယံကိုသုံးပြီးကာကွယ်ဆောင်ရှောက်ကြဖို့နိုင်ငံအစိုးရတွေကိုငြိမ်းချမ်းရေးနိုဘယ်ဆုရှင်88ဦးကပန်ကြားလိုက်ပါတယ်။ COVID-19 ကာယောဂါဖြစ်ပွားလာတာဟာဒဏ်လူငြိမ်းချမ်းမှုမရှိတဲ့မူလအခြေအနေကိုဖော်ထုတ်ပြသလိုက်တယ်လို့ဒီအခြေအနေကိုပါပိုးပြီးဆိုးဝါးလာစေတယ်လို့လည်း Nobel ဆုရှင်တွေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တိဘက်ဖုံးတော်ကြီးဒလိုင်းလာမာ၊ဖုံးတော်ကြီး Desmond Tutu, Gordon Brown, Kerry Kennedy နဲ့အိန္ဒိယက Kailash Satyarthi တို့အပါအဝင် Nobel ဆုရှင်တွေလက်မှတ်ရေးထိုးတောင်းဆိုထားတဲ့ဒီကြေညာချက်ထဲမှာ COVID-19 အတွက်အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေက20ရာခိုင်နှုန်းကိုလူသားချင်းစာနာမှုဆိုင်ရာမှာအဆိုးအဝါဆုံးဖြစ်နေတဲ့နေရာတွေအတွက်တုံးကြဖို့တောင်းဆိုထားပါတယ်။အခုတောင်းခံတဲ့ဒေါ်လာ1ထရီလီယံကနေကုလသမဂ္ဂနဲ့အစိုးရအဆင့်အဖွဲ့တွေလုပ်ဖို့ရှိနေတဲ့ဒီကာယောဂါဆိုင်ရာလုပ်ငန်းအလုံးကိုရောရှင်းရတဲ့နိုင်ငံတွေပေးရမယ်နှစ်နှစ်စာကြွေးမီတွေခြေသွားနိုင်တာအပြင်လူပေါင်း17တန်းကျော်ရဲ့အသက်တွေကိုကယ်တင်နိုင်တယ်လို့လည်းဖော်ပြထားပါတယ်။လူကိုယ်တိုင်တက်ရောက်မဲ့စစ်မှုထိပ်သီး9နိုင်ငံခေါင်းဆောင်တွေရဲ့ G7 ထိပ်သီးအစည်းအဝေးကိုအမေရိကန်နိုင်ငံကလက်ခံကျင်းပဖို့စဉ်းစားနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကဗဟုသုနယ်မှာပြောပါတယ်။ဒီအစည်းအဝေးကိုကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ဖျက်သိမ်းထားတာဖြစ်ပါတယ်။ဒီ G7 ထိပ်သီးအစည်းအဝေးကိုအရင်သတ်မှတ်ထားတဲ့ရက်အတိုင်းပဲ Washington DC ကဒေးဗစ်မှာပြန်ပြီးကျင်းပဖို့စဉ်းစားနေတယ်လို့သမ္မတကတွစ်တာမှာရေးပါတယ်။ဒါ့အပြင်အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းသူတို့နိုင်ငံတွေကအခြေအနေတွေဆက်ပြီးပြန်ကောင်းလာနေတာကြောင့်အခုလိုကျင်းပမယ်ဆိုရင်အလုံးငခုအချိန်နဲ့တန်ရောက်ပြီဆိုတာပြသတဲ့လက္ခဏာကောင်းပြက်ဖြစ်လာမယ်လို့လည်းပြောပါတယ်။သမ္မတထရမ့်က Washington DC နားမှာရှိတဲ့ Maryland ပြည်နယ်က Camp David သမ္မတပန်းဖြေစခန်းမှာဂျွန်လ10ရက်ကနေ12ရက်နေ့ထိ G7 ထိပ်သီးအစည်းအဝေးကျင်းပဖို့ကဏ္ဍဦးမှာစီစဉ်ထားတာပါ။ American နိုင်ငံဟာ Coronavirus အကူးစက်ခံရသူ3000ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်နေတယ်လို့သိဆုံးရသူကလည်း 9200 ကျော်ရှိနေတာဖြစ်ပေမဲ့ဒီကာယောဂါကြောင့်အတော်လေးကြာဆင်းနေတဲ့ American စီးပွားရေးပြန်ပြီးနှိုးထအောင်သမ္မတထရမ့်ကတွန်းအားပေးနေတာဖြစ်ပါတယ်။ VOA ပါဝင် American အစိုးရသတင်းဌာနတွေကိုကြီးကြရတဲ့ USATM Call American ကမ္ဘာသတင်း Agency အကြီးအကဲဖြစ်နေခန့်အဖို့သမ္မတ Donald Trump အမည်ရှင်တင်သွင်းထားတဲ့ Michael Pike ကို DRU အတွက်အတီးပြုတ်မပြုတ်ကျင်းပရင်းနေမှာအထက်လွှတ်တော်အရေးပါတဲ့ကော်မတီတစ်ခုကနှဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။မတန်းတင်ရုပ်ရှင်ထုတ်လွှင့်သူတယောက်ဖြစ်တဲ့ Michael Pike ကိုဒီရတို့အတွက်အမြင့်ဆုံးတင်သွင်းထားတာနှစ်နှစ်နီးပါးရှိနေပြီဖြစ်ပြီးအခုလိုကြန့်ကြန့်နေရတဲ့အထက်မှာသူဟာကိုကျိုးရှာသူတဦးဖြစ်တဲ့ Democratic Party ဝင်တွေရဲ့ဆွဆွဲချက်အတွက်စိုးရိမ်မှုတွေရှိနေတာလည်းပါပါလေ။ပြီးခဲ့တဲ့သတင်းပတ်သက်ပြုလုပ်ဖို့ရှိတဲ့မဲခွဲဆုံးဖြတ်မှုဟာလည်း Washington DC ရှေ့နေချုပ်ရုံးကသူ့ကိုစစ်ဆေးဖို့အမှုဖွင့်ခဲ့တာကြောင့်နှောက်နှေးခဲ့ရတာပါ။ NGO အဖွဲ့တစ်ခုဖြစ်တဲ့ Public Media Lab အဖွဲ့ရန်ပုံငွေတွေကိုသူ့ကိုကျိုးအတွက်အလွဲသုံးစားလုပ်ခဲ့မှုရှိမရှိစုံစမ်းစစ်ဆေးဖို့သူ့ကိုအမှုဖွင့်ရတာဖြစ်ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ဘိုင်းလိုမီတာ40 kHz 9.3 ဘိုင်းလိုမီတာ51 kHz 5.85 နဲ့ဘိုင်းလိုမီတာ190 kHz 15.5 တို့ကနေထုတ်လည်ပေးနေပါရှင
့ကျွန်တော်ရမ်ထောမှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်အာရဗ်စဘောကပြည်တော်စီ UAE ကပြန်လာတဲ့မြန်မာနိုင်ငံသား6ယောက်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေ့ရှိကြောင်းကျန်းမာရေးနဲ့ဝန်ကြီးဌာနကမနေ့ကညကအတည်ပြုလိုက်တဲ့အတွက်စုစုပေါင်း COVID-19 ရောဂါကူးစက်သူ200နီးပါးရှိသွားပါပြီ။ဓာတ်ကွင်းနမူနာ253ခုကိုစစ်ဆေးပြီး6ဦးမှာရောဂါပိုးတွေ့ရှိနေကြောင်းအတည်ပြုလိုက်တာပါ။အသက်24နှစ်ကနေ44နှစ်အရွယ်အထိပါဝင်တဲ့အမျိုးသား6ဦးဟာ UAE နိုင်ငံကပြန်လာသူတွေဖြစ်ကြပြီးအင်းစင်မြို့နယ်မှာအသွားလာကန့်သတ်ဆောင်ကြည့်ခံရရသူတွေဖြစ်ကြောင်းလည်းကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ဒါကြောင့်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူ199ယောက်ရှိပြီးသေဆုံးသူ6ဦးရှိပါရယ်ခင်ဗျ။တရုတ်သမ္မတရှီဂျင်ပင်ကမြန်မာသမ္မတဦးဝင်းမြင့်ကိုဗဒုံးနေ့ကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီး COVID-19 တက်ဖြည့်ရေးမှာမြန်မာနိုင်ငံအတွက်လိုအပ်တဲ့စေဝါတွေထောက်ပံ့ပေးရတဲ့တရုတ်စီးပညာဖွဲ့တွေဆက်လုပ်ပေးရေးအတွက်ဆက်လက်အကူအညီပေးသွားမယ်လို့ပြောပါရယ်။ဒါပြင်ကျုပ်နိုင်ငံက COVID-19 ကာယရောဂါကိုတိုက်ဖျက်နေတော့အရေးကြီးတဲ့အချိန်ကာလမှာမြန်မာအစိုးရနဲ့လူမှုနယ်ပယ်အသီးသီးကတရုတ်နိုင်ငံကိုထောက်ခံအားပေးတဲ့အကြောင်းကိုလည်းထုတ်ဖော်ပြောကြားခဲ့တယ်လို့တရုတ်သတင်းဌာန CGTN ကပြောပါရယ်။ဒီနေ့တည်းတရုတ်မြန်မာတန်တမန်ဆက်ဆံရေး190ပြည့်မြောက်တဲ့အကြောင်းနဲ့သူဇန်နဝါရီလတွင်မြန်မာနိုင်ငံကိုသွားခဲ့တဲ့ထီးစဉ်ရဲ့ရလဒ်တွေကိုတနိုင်ငံရင်းနှီးနှီးနဲ့အကောင့်ထပ်ဖို့မျှော်လင့်ကြောင်းလည်းတရုတ်သမ္မတကပြောပါရယ်။တနင်္ဂနွေနေ့ဇာတ်ပြေမှာယောဂကာကွယ်ရေးနဲ့ထင်းကျုပ်ရေးတွေဆောင်ရွက်နေပြီးကုန်ထုတ်လုပ်ရေးလုပ်ငန်းတွေပြန်လည်စတင်ဖို့အပြင်တရုတ်မြန်မာစီးပွားရေးစင်ကြံစီမံကိန်းထုတ်တက်မှုတွေရရှိအောင်တနင်္ဂနွေအချိန်မှန်မှန်နဲ့တိုးမြင့်လှုပ်ဆောင်သွားတင်တယ်လို့လည်းတရုတ်သမ္မတရှီဂျင်ပင်ကသမ္မတဦးဝင်းမြင့်ကိုပြောကြားတဲ့ဦးဝင်းမြင့်ကမြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံရဲ့ဘူဝါဒကိုဆက်လက်ထောက်ခံသွားမယ်အကြောင်းတုံ့ပြန်ပြောဆိုခဲ့တယ်လို့လည်း CGTN သတင်းဌာနကပြောပါရယ်။ဗိုလ်ချုပ်ရေးတရထမှာပဲတရုတ်သမ္မတရှီဂျင်ပင်ကဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ရှေ့ခါစင်နာကိုလည်းတိကျတယ်လီဖုန်းနဲ့ဆက်သွယ်ပြီး COVID-19 ရောဂါတိုက်ဖျက်ရေးတရုတ်နိုင်ငံကဆက်လက်အကူအညီပေးသွားမယ်အကြောင်းနဲ့ COVID-19 ရောဂါတိုက်ဖျက်ရေးနိုင်ငံကကြိုးပမ်းမှုတွေမှာဝေဟဆွက်ဖက်နှောက်ယှက်မှုတွေကိုတရုတ်နိုင်ငံကလက်ခံမှာမဟုတ်ကြောင်းပြောခဲ့တယ်လို့ဆိုပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ဦးဆောင်မှုအောက်မှာCOVID-19 ရောဂါထိန်းချုပ်ကာကွယ်ရေးလှုပ်ဆောင်မှုအရေးကြီးတဲ့အကြောင်းကိုတော့တူသမရာကမြန်မာသမရာနဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်နှုတ်စလုံးနဲ့စကားပြောရမှာအလေးထားဆွေးနွေးခဲ့တယ်လို့လည်းတူနိုင်ငံ CGTN သတင်းဌာနကပြောပါရယ်ခင်ဗျာ။ရှေ့တော့အာရှနိုင်ငံတွေကနိုင်ငံထောက်ဝက်ကျော်ကဒီတစ်ပတ်တည်းဗီယက်နမ်နိုင်ငံကလူဒန်းတဲ့ဂျမိုင်းဆိုင်ရာကာကွယ်ပစ္စည်းတွေကိုစတင်လက်ခံရယူနေပြီဖြစ်ပါရယ်။ဗီယက်နမ်နိုင်ငံကလူဒန်းတဲ့စေယုံသုံးခုစုံတွေနဲ့နှာခေါင်းစည်းတွေဟာရှိတော်ရှာနိုင်ငံတွေရဲ့ COVID-19 တိုက်ဖျက်ရေးမှာအခွင့်အရေးရစေမှာဖြစ်ပါတယ်။ဒါအပြင်ဒေသတွင်းနိုင်ငံတွေကြားကိုယ်နိုင်ငံထုတ်ကျန်းမာရေးဆိုင်ရာအကာအကွယ်ပစ္စည်းတွေပြည်ပကိုမတင်ပို့ဘဲပိတ်ပင်ထားတာမျိုးမရှိဘူးဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်။ရှိတော်အာရှဒေသနိုင်ငံများအဖွဲ့ ASEAN ကတကမ္ဘာလုံးမှာအကာအကွယ်ပစ္စည်းပြလတ်တာတွေဖြစ်ပေါ်နေချိန်မှာကျန်းမာရေးဆိုင်ရာပစ္စည်းတွေကိုယ်နိုင်ငံတွေပြပမရအောင်ပိတ်ဆို့ထားတာမျိုးမဖြစ်အောင်ဟန်တားသွားမယ်လို့ပြောထားခဲ့ပါတယ်။ယောပါနဲ့အမေရိကန်ပါဝင်ကမ္ဘာနိုင်ငံတွေမှာကျန်းမာရေးဆိုင်ရာအကာအကွယ်ပစ္စည်းတွေကိုကိုယ်နိုင်ငံနဲ့အသုံးပြုဖို့ပြပပို့ကုန်ပိတ်ပင်ထားပြီးပြပကနေလည်းအပြိုင်ဆိုင်လူဝယ်ကြရဲဆိုပြီးအပြန်လည်ဆွဆွဲပြောဆိုနေတာတွေရှိခဲ့ပါတယ်။ရှေ့တော်အာရှနိုင်ငံတွေထဲအင်ဒိုနီးရှား၊မလေးရှား၊ထိုင်းနဲ့ဗီယက်နမ်တို့မှာလည်းလက်သက်စည်ရင်းနဲ့နှာခေါင်းစည်းလိုပစ္စည်းတွေပြပတင်ပို့ရာကိုအလားတူပိတ်ပင်မှုမျိုးလုပ်ခဲ့ပေမဲ့အခုတော့ပိတ်ပင်ချက်အများစုကိုရပ်သိမ်းခဲ့ပြီဖြစ်ပါတယ်။အင်အားဖြင့်ဆိုင်ကလုန်းမုန်တိုင်းအမ်ဖာဟာမနေ့ပုဒုံးနေ့ကအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကုန်းတမန်ကိုဝန်ရောက်တိုက်ခိုက်ပြီးမိုးသက်လေပြင်းကြောက်ချိန်မှာပဲဒီမုန်တိုင်းကနေလွတ်အောင်လူနေသန်းကိုဘေးလွတ်ရာကိုရှေ့ပြောင်းပေးထားခဲ့ရပြီဖြစ်ပါတယ်။ကုန်းတမန်အရောက်မုန်တိုင်းအနည်းငယ်အားပြတ်သွားပေမဲ့လေတိုက်လုံးတနင်္လာ15မိုင်ကျော်ရှိနေတာကြောင့်အကြီးအကျယ်ထိခိုက်ပျက်စီးနိုင်တဲ့အန္တရာယ်ရှိသေးတယ်လို့အိန္ဒိယမိုးလေဝသဌာနကခန့်မှန်းထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယရောဂါကူးစက်ပြန့်နှံ့နေတဲ့ကာလဖြစ်တဲ့အတွက်ကစားရေးလုပ်ငန်းတွေဆောင်ရွက်ရမှာအခက်အခဲတွေကလည်းရှိနေတာပါလူတစ်ယောက်နဲ့တစ်ယောက်ခက်ခွာခွာနေပြီးကစားရေးဆောင်ရွက်နိုင်ဖို့ကြိုးစားနေကြောင်းနဲ့အစိုးရအနေနဲ့မွန်တိုင်းတင်ပြသူတွေကိုကစားရေးစခန်းတွေတက်မှန်စီစဉ်ပေးနေကြောင်းအိန္ဒိယမိုးလေဝသဌာနညွှန်ကြားမှုချုပ်မိုဟာပတ်ထရာကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကတော့လူပေါင်း1.1 တန်ကိုဘီလီယာကိုရှစ်ပြောင်းပေးဖို့ကြိုးပမ်းနေတယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကကလေးနဲ့မျိုးသမီးအများစုဖြစ်တဲ့ဒုက္ခသည်ငါးသိန်းလောက်မွန်တိုင်းအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့နိုင်ငံကြက်ချေတဲ့အဖွဲ့ ICRC ကပြောပါရယ်။ကာယရောဂါကြောင့်တက္ကသိုလ်စကန်တွေမှာပဲနေကြဖို့တိုက်တွန်းထားချိန်မှာပဲအိမ်တွေရေပြိုးသွားနိုင်တဲ့အန္တရာယ်ကိုကြုံတွေ့နေရတာလည်းဖြစ်ပါရယ်ခင်ဗျ။ပ ဘိန်းဖြူရောင်းဝယ်ပေါက်ကားမှုနဲ့မလေးရှားနိုင်ငံသားတဦးကိုစင်ကာပူနိုင်ငံတရားဝန်ချုပ်ကတောက်ချနေကဗီဒီယိုကတဆင့်တည်တံ့ချမှတ်လိုက်ပါတယ်။အဲဒီမလေးမျိုးသားဟာ2011ခုနှစ်တုန်းကဘိန်းဖြူရောင်းဝယ်မှုနဲ့တရားရင်ဆိုင်နေခဲ့ရတာပါ။ကိုရိုနာကာယောဂါဖြစ်ပွားနေတဲ့အချိန်ဖြစ်တာကြောင့် Zoom Video Application ကိုအသုံးပြုပြီးကြားနာစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးတဲ့နောက်ပြုမှုထင်ရှားတဲ့အတွက်အသက်38နှစ်ရှိတဲ့ပူနီတန်ကန္နာဆန်ကိုကျိုးမိတ်တည်တံ့ချမှတ်လိုက်တာဖြစ်ကြောင်းနဲ့ဆိုရရှိတွေနဲ့ထောင်ထဲကတရားခံတို့ကလည်းတနည်းအားစီကနေတရားရုံးဆုံးဖြတ်ချက်ကိုကြားနာခဲ့ရကြောင်းတရားခံရှေ့တွေပီတာဖာနန်ဒိုကပြောပါတယ်။လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ Human Rights Watch ကတော့တည်တံ့စီရင်တာကိုလိုက်ကရက်ဆက်ပြီးလူမဆိုင်ရတဲ့အထက် Zoom Video Application ကတစဉ်အခုလိုတည်တံ့ချမှတ်တာကပိုပြီးရက်ဆက်လို့ဖြစ်နေတယ်လို့ပြောပြီးတရားရုံးရဲ့ဆုံးဖြတ်ချက်ကိုပြစ်တင်ရှုတ်ချလိုက်ပါတယ်။အခုလိုတရားဝင်ရှိမှမဟုတ်ပဲအဝေးကနေတည်တံ့ချမှတ်တာဟာစင်ကာပူနိုင်ငံမှာပထမဆုံးအကြိမ်ဖြစ်ပြီးဒီလအစောပိုင်းကလည်းနိုင်ဂျီးရီးယားနိုင်ငံမှာဗီဒီယိုကားတစ်စီးစင်ကြက်ချတာတွေအပါအဝင်တခြားဗီဒီယို app တွေအသုံးပြုပြီးစင်ကြက်ချကြတာကြောင့်လူခွေရဲ့ဖွဲ့တွေကပြစ်တင်ရှုတ်ချထားလိုက်ပါတယ်ခင်ဗျ data print မှာပိုင်းအောင်ဆင်းရတဲ့ရည်ကိုနားဆင်ပြီးမှာတော့တရင်လွှာရင်းနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
VOE မြန်မာပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်နေပါတယ်ကျွန်မဆုမြတ်မောမှာမြန်မာနိုင်ငံမှာ COVID-19 ကာယရောဂါဖြစ်နေချိန်လူမှုကွန်ရက်တွေပေါ်မှာအမုန်းတရားအခြေခံတဲ့ပြောဆိုရေးသားမှုတွေပိုများလာတယ်လို့ Synergy လူမှုတဟစာတဖော်ဆောင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုတက်ဆွေဝင်းကပြောပါတယ်ရွှေကပွဲကျင်းပဖို့ရှိနေချိန်မှာအခုလိုအမုန်းစကားတွေကိုအစိုးရကအသေးအချာကင်တွယ်ဖို့လိုအပ်တယ်လို့သူကပြောပါတယ်ဘလို့ကိစ္စမျိုးတွေနဲ့ပတ်သက်လို့အမုန်းပွားရေးသားမှုတွေများနေတယ်ဆိုတာကိုကိုသက်ဆွေဝင်းကိုဆက်သွယ်မေးထားပါတယ
်ဒီရက်ပိုင်းပေါ်တော့ဒီ9ရက်လောက်ဒီမှာဘုံဖန်နှမျိုးပြောင်းတာတွေ့ရတယ်ဒါဟုတ်ကဲ့ဒီပြီးခဲ့တဲ့ဒီ3ရက်လောက်ဒီ4ရက်လောက်ကလာတော့ကျွန်တော်ကျွန်တော်မိခီလာမှာဖြစ်သွားခဲ့တဲ့ဒီပြည်ပခါကိစ္စအဲ့ဒါလည်းပတ်သက်ပြီးတော့ဒီဗုဒ္ဓဘာသာဝင်ရင်ဆရာဝင်တယောက်ကနေပြီးတော့ဘုန်းကြီးတွေကိုဖော်ကားတဲ့ဆွေးနွေးပုံကတော့ဒီပြဿနာကြီးဖြစ်ကြတဲ့အခါရှိတယ်။အဲ့တော့ဒီဘုရားဘာသာတွေအချင်းချင်းပြန်ပြီးတော့ပြောရဆိုကြပြဿနာတွေတက်ကြတယ်။အဲ့လိုမျိုးနဲ့အသက်သက်ပြောမုန်းစကားတွေဖြစ်ခဲ့တယ်။အခုရကနေပြီးတော့အသိပြချက်နဲ့ဒီဟိုကကျောင်းသုဆောင်ဒီမှာအသိပြချက်နဲ့ sex education နဲ့ပတ်သက်ပြီးတော့ဒီအွန်လိုင်းမှာစာပြီးတော့အငင်းခုပြီးဖြစ်ကြတယ်။အဲ့ဒီအချိန်ဒီမှာပဲ progressive ဖြစ်တဲ့အဖွဲ့နဲ့ conservative ဖြစ်တဲ့အဖွဲ့နဲ့ဒီအွန်လိုင်းမှာစာပြီးတော့ပြောရဆိုကြတာဖြစ်တယ်။မုန်းစကားတွေအများစားတယ်။အဲ့တော့ဒီဟိုကိုဗစ်နဲ့တော့ဒါလည်းကြီးမဆိုင်ဘူးဆိုတော့ဒါလည်းကိုဗစ်ကာလမှာအနေရှိရနေတာတခုအနေနဲ့ကျွန်တော်ကြည်လာရတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့မိတ်ဆီလာမှာဆိုလို့ရှိရင်လည်းဒီအရင်တော့ဒီမဘာသာအဆက်အနွယ်ကြီးကနေပြီးတော့လာပြီးတော့ချုပ်ဆော်ချားတဲ့ဟာတွေ့ရကြောင်တွေ့ရတယ်။ဒါအွန်လိုင်းမှာလည်းသူတို့ရေးချခဲ့တဲ့ screenshot တွေလည်းကျွန်တော်တို့တွေ့ရပေါ့နော်အများကြီးပဲရှိတယ်။အဲ့ဒါနဲ့တကယ်နဲ့ကျင်းတလားကြိုကြိုလောက်ရှိပြီပေါ့လေ။တလားကြိုနှစ်ခါလောက်ရှိလာရေးကိစ္စကတော့ဒီသူက Christian တရားဥပဒေဒေဗစ်လာကိစ္စ။အဲ့တော့ဒီဒေဗစ်လာကိစ္စကိုအကြောင်းပြုပြီးတော့ online မှာကဒီဘာသာရေးကိုအခြေခံပြီးတော့တို့ကအမုန်းတရားတွေဒီအမုန်းစကားတွေတို့များဖြစ်နေကြကြပြီ။အဲ့မှာတစ်ဖက်နဲ့တစ်ဖက်နဲ့ဆိုတော့ဒီဒီခေါက်နေထူပဲနဲ့ဟာဗာလဲဆိုတော့ဒီမိသားကိုအကြောင်းပြုပြီးတော့ Christian ကိုတိုက်ကြတာပေါ့နော်။အဲ့ဒီမှာကဟိုကနှစ်ပိုင်းပါတွေ့ရလေဆိုတော့ Muslim တွေကလည်းဝိုင်းပြောကြတယ်ဗုဒ္ဓဘာသာတွေကလည်းဝိုင်းပြောကြတာတွေ့တယ်။သူအရင်တုန်းကပြောခဲ့တဲ့ဒီတရားဟောထားခဲ့တဲ့ video file တွေရှိတယ်။ဒီတခြားသောဘာသာတွေကိုဒီ challenge ရုပ်တာမျိုးပြောတာမျိုးတွေတို့ခါရီးပြီးလို့ဖိုင်နေနေဖောင်းထားတဲ့ပြီးလို့ဖိုင်ရှိတယ်။အဲအဲ့ဒါတွေကပါထက်ထက်လာတဲ့အခါကျတော့ဒီဒေးဗီလာကဒီမကောင်းတဲ့လူဆိုတဲ့ပုံစံမျိုးနဲ့ပုံဖော်ကြပြီးတော့ဝိုင်းပြောတာတွေကရံများလာတယ်။အဲ့လိုကိုဖီအောင်မှဆိုလို့ရှိရင်ခရစ်ယာန်ဖြစ်တဲ့လူထင်ရတဲ့လူတွေနဲ့ခရစ်ယာန်မဟုတ်ဘူးလို့ထင်ရတဲ့လူတွေနဲ့ကြားထဲမှာဒီ online မှာပဋိပက္ခတွေကျတော့များပြက်လာတာတွေ့ရတယ်။အဲ့တော့ဒီဟာကဘာသာရေးပဋိပက္ခဖြစ်ဖို့အတွက်သွားတဲ့လမ်းကြောင်းတွေလို့ကျွန်တော်အနေနဲ့ယူဆစိတ်ပြရတယ်ပေါ့နော်။
အဲ့တော့ဒီမှာဒီမြန်မာနိုင်ငံဆိုတာကဟိုဗုဒ္ဓဘာသာအများစုရှိတဲ့နိုင်ငံဖြစ်ပါတယ်ဆိုတော့ဒီအစိုးရဘက်ကဒီအာဏာပိုင်တွေဘက်ကကင်တွဲနေရမှာရောဒီမျက်မျက်တတပေါ့နော်ကင်တွဲနိုင်ဖို့ခက်ခဲနိုင်တယ်လို့ရောမြင်လားရှင့
်အဲကျွန်တော်တို့အရေးဟာကဖိတ်ပြရတယ်ဒီစောင့်ကြည့်ရမယ့်အနေအထားပေါ့တော့ဘာလို့လဲဆိုတော့ဒီမိတ်ဆီလာကိစ္စမှာဆိုလို့ရှိရင်လူများတဲ့ဆိုတဲ့ပုံစံမျိုးပေါ့ဗုဒ္ဓဘာသာရှိနေဖြစ်တဲ့ပြဿနာအဲ့တော့ဒေါသထွက်နေလူကြီးတခုအထုံးပြတိုင်းမျိုးပေါ်လာတယ်အဲ့တော့ဟိုပြဿနာရှာတာလူကြီးရိုက်ပုံမဲ့ဆိုတာမျိုးတွေတော့ပြဿနာရှာဖို့ဒီလုပ်တာမျိုးတွေတွေ့ရတယ်။မာဒါမဲ့ဝိုင်းခင်းနေတဲ့ပြဿနာမျိုးတော့ဒီဘာမှပြဿနာကြီးမှာမဖြစ်သွားခင်ဘူးပေါ့တော့အဲ့တော့ဟိုအစိုးရရဲ့ကံကြွေဖြည့်ဆည်းမှုကအခေဟာကြတယ်။အဲ့တော့ဒီတရားမျှတမှုတစ်ခုကိုပေါ်ဆောင်နေနေရမှာတော့ဒီကြိုးစားရင်သာမခွဲခြားဘဲနဲ့ဗလိုက်မှုရှိဘဲနဲ့လုပ်နိုင်ဖို့လိုတယ်။ဒါလေးကျွန်တော်အမြဲတမ်းတိုက်တွန်းတောင်းဆိုနေရတာပဲပေါ့တော့။သို့တော့လူတွေကတော့ပြက်ဖုံးပြက် ုံးပြလိုက်တဲ့ဒါတော့ဆုံးဖြတ်ချက်ဆိုတာဆိုရတော့ဒီကဟိုတကယ်တော့တရားရုံးကနေပြီးတော့တရားစီရင်ဆုံးဖြတ်မယ်ဒီစာပေါ့အဲ့တော့ဒီလုံးလိုက်တဲ့ဆုံးဖြတ်ချက်တစ်ခုပေါ်မှာဒီပြီးတော့ဒီရအောင်လေးရချပြီးတော့ပြဿနာရှာမယ်လို့ပြောတော့ရှိနေဦးမှာတည်ရတယ်အဲ့တော့ဒါတွေကိုဘယ်လိုမျိုးကိုင်ပြည့်ဖြစ်ရှင်းပါလဲဆိုတဲ့ဟာကိုတော့ဒီအစိုးရကဒီအခုလေးကချုပ်ပြီးစဉ်းစားထားရမယ်လို့ထင်တယ်ဒီရုပ်တော်ပင်သာနေကြီးဒီအမှုရီးယားဖြန့်တဲ့ကိစ္စတွေပြောလို့ရှိရင်ဒီပြည်ခါဖြစ်အောင်ဖန်တီးမဲ့ကိစ္စတွေကတော့ဒီလမ်းမောင်းပုံနဲ့ဖြစ်လာပါပါအဲ့တော့အဲ့ဒီဟာတွေကိုဆွေးရနိုင်တဲ့အဖြစ်မရေဆွေးကြည့်ထားပြီးကြိုင်ရဖို့လိုတယ်ပြီးတော့အရက်သက်ဖွဲ့စည်းရင်းနဲ့ဒီတေချာညီနိုင်သူပေါင်းဖော်မြေပူလေလုံးနေပါပြီ
အခုလိုမျိုးဒီအမုံစကားတွေပြန်လာတာများသောအားဖြင့်ဒီ Facebook လူမှုကွန်ရက်ပေါ်မှာပြန်လာပေါ်လို့ဆိုတော့ Facebook ရဲ့ကဏ္ဍကရောဘယ်လိုမြင်ရပါလဲရှင်ဟိုသူတို့ရဲ့ကြိုင်တွေပုံကဘယ်လိုမြင်ရလဲရှင
် Facebook ကကျွန်တော်တို့ရဲ့လောကလုံးနေတာပဲရှိအခုဒီလိုသူ content moderation ကြီးသူလုပ်နေလို့ media နဲ့လုပ်တယ်သူလူတွေကို device embed လုပ်ပြီးတော့လုပ်နေတာရှိတယ်သူတွေထားပြီးလုပ်နေတာရှိတယ်ဒါပေမဲ့အခုထိကတော့ပါရခြင်းခြေနဲ့လောက်တဲ့အနေထားပြီးမရှိနေသေးဘူးဒီကျွန်တော်တို့ဒီ activity တွေချားထဲမှာတော့မှသူ့ကိုယ်စီ share လိုက်လို့ရှိရင်ထုတ်ခိုင်းတာ ban ခံတာမျိုးတွေလည်းကြုံရမျိုးတွေရှိကုန်မယ်ဒီအမုန်းကားတွေကိုသေချာ3ရောက်ဒါဖြစ်နိုင်မှုကတော့မှန်သေးဘူးဒါပေမဲ့လုပ်တော့တော့အရင်ကဆန်တဲ့ပုံပြီးတော့ထိရောက်လာတာတွေ့ရတယ်သို့တော့ဒီတရားခံတော့ကျွန်တော်ခြေနဲ့လောက်တဲ့အပြီးတော့ဒီစားမဟုတ်နေသေးဘူးဒါလို့သိကြတယ်အဲ့တော့ဒီကြားထဲမှာလည်းကျွန်တော်တို့ဒီအရေးပဲဖွင့်ကြည့်နေဒီ Facebook ကတောင်းရင်ရှိလူတွေနဲ့ပုံကိုဖန်မှုတွေညှင့်မှု
ဆယ်နှစ်ကြီးလူမှုတဟဇာတာဖော်ဆောင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာကိုသက်ဆွေဝင်းကိုမေးမြန်းခဲ့တာဖြစ်ပါတယ်ရှင်ကျွန်မဆုမြတ်မော်ပါဆို
င်းကမငယ်ဆက်မဲဆောင်မြို့မှာလူပုံမှုတိုက်ချဲ့ရေးအဖွဲ့တွေနဲ့လက်သားဆောင်စစ်တပ်ကရခိုင်ပြည်နယ်ကနေလာတဲ့ရိုဟင်ဂျာ12ဦးကိုဖမ်းဆီးလိုက်တဲ့သတင်းကိုတင်ပြပါမယ်ကျမအေးပါပါ။ခိုင်မြမာနယ်ဆက်မဲဆောက်မြို့မှာလေလ16ရက်နေ့ကမြန်မာနိုင်ငံရခိုင်ပြည်နယ်ကနေလာပြီးခိုင်မလေးနယ်ဆက်တီပွားဖို့အတွက်လာလိုက်တဲ့လူမျိုးသား12ဦးကိုခိုင်လာဝကနဲ့ခိုင်နယ်သားဆောက်တက်ပြီးကဖမ်းဆီးလိုက်တာပါ။လူပွဲသားတွေနဲ့လူပုံမှုခံရသူတွေကိုထိုင်ရတာပိုင်းတွေကအင်အား50ပဲမနည်းနဲ့ဝိုင်းဝန်းသိမ်းဆုပ်ပြီးဖမ်းဆီးလိုက်တာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့လူမျိုးသား12ဦးထဲမှာကလေးငယ်2ဦးပါဝင်တယ်လို့လည်းသိရပါတယ်။သူတို့တွေဟာရခိုင်ပြည်နယ်ကနေမြောက်ဒီမြောက်ဒီကနေလဲဆောက်အဲ့ဒီကနေတစ်ဆင့်မလေးစားနေတဲ့အစီရောက်ဖို့အတွက်လူပွဲသားတွေကိုအခကြီးတွေအုပ်ကိုဗတ်ဝင်1000လေးတောင်လောက်ရှိပေးပြီးလာခဲ့တာလို့ဆိုပါတယ်။ဖန်ဆင်းမှုအခြေအနေနဲ့ပတ်သက်လို့ရောင်ကြီးဥဒုကမဖွဲ့ရဲ့မဲဆောက်ရုံးကြော်ဝင်ငန်းဦးမိုးကျော်ကအခုလိုပြောပြပါဗျာ။
မလေးရတော့တော့လေကျွန်တော်တို့တတ်ချင်တိုင်းလဲဆောက်ဒီဆက်ဆောက်ရလို့ပေါ့ဒီခန္ဓာနာမှာရှိရမဲဆောက်ကြည့်ကြည့်တရားမျိုးမှာရှိရရုပ်ပေါ်မှာဒီကိုဦးတတ်ချင်ရေးပေါ့လေဒီသာသာတက်ပြီးအပါအဝင်ဆိုင်ရနာပိုင်းကြီးဟုတ်50ကျောင်းနဲ့ပတိကနဲ့နေရာတွေမှာလိုက်နိုင်ပြီးတော့စစ်စီဆက်စီလာတဲ့ရုပ်ဖက်ချိန်မှာဒီဆက်စလင်းနေရဲမှာအဲအင်းလေးတွေမှာမြန်မာပြည်တွေကပေါ့နော်ဒီရခိုင်ပြည်တွေကနေဒီကိုဦးခံထားရတဲ့ဒီဟိုတာဒီပေါ်ဆက်လက်ဦးကိုဒီဆက်စီလိုက်တဲ့အဲဆက်လက်ဦးကိုဒီကယ်ဒီထုတ်လာတဲ့ဆက်နိုင်ငံသားတွေကလည်းဆက်စီတယ်အဲ့ဒီဖက်ဒီကန်နဲ့ဆင်မာအင်းဒီကလေးတယောက်နဲ့သုံးနေကလေးတယောက်လည်းပါတယ်။ဒီဆက်စီခံတဲ့လူမျိုးတော့ဟာနေရည်ရည်ဒီတောက်ပြန်ဖို့မလိုဆိုင်းနေတာပဲလေပြောတာပြီးတော့သိရှိရပါတယ်။ဆ
ိုင်းကလေးနေမှာတော့သူတို့ဟာမြန်မာနိုင်ငံကနေသားတဲ့ရိုဟင်ဂျာတွေဖြစ်တယ်ဆိုပြီးပြောပြပါရယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပါဘူး။သူတို့အားလုံးဟာမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုဖြတ်ပြီးမလေးစားကြီးတွားရောက်အလုံးလုံးကြဖို့တဲ့လာကြရင်းနဲ့ထိုင်းနဲ့မြန်မာလူပွဲသားတွေကိုငွေပေးပြီးလာခဲ့ကြတာပါ။ဝဲသားတွေကစက္ကန့်တစ်ခုထဲမှာလူစုထားတဲ့အချိန်ဖမ်းဆီးဆိုင်ရတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေဟာမြန်မာနိုင်ငံတွင်းမှာလည်းနေကျော်သွားလာခွင့်မရှိကြကြောင်းလူမှုကြီးကြပ်ရေးဥပဒေနဲ့မြန်မာနိုင်ငံထဲမှာလည်းအလားတူဖမ်းဆီးဆိုင်ရတာရှိခဲ့ပါတယ်။သူတို့ဟာရခိုင်ပြည်နယ်ကဒုက္ခတွေစက္ကန့်တွေအတွင်းမှာနှစ်ချိန်နေထိုင်ရပြီးလက်ဆက်ဖြတ်တော်ပြီးတခြားနိုင်ငံတွေကိုထွက်ဖို့ကြိုးစားရတာကနေအခုလိုဖမ်းဆီးဆိုင်ရကြရတာပါ။မဲဆောက်မှာဖမ်းဆီးရမိတဲ့အချိန်ထိုင်းနိုင်ငံသားလက်မှတ်ကန်ဆောင်ထားတဲ့လူပွဲသားနှစ်ဦးကိုလည်းဖမ်းဆီးလိုက်ကြောင်းထိုင်းသတင်းတွေမှာပေါ်ပြနေပါတယ်။အခုလိုမျိုးကိုဗစ် -19 ရေပေါ်ကာလမှာနေနေတစ်ခုနဲ့တစ်ခုဖျက်ဆီးသွားတာတွင်ပိတ်ဆို့ဖျက်ဆီးထားချိန်မှာသွားလာခွင့်မရတာကြောင့်မဲဆောက်ထဲမှာလည်းသူတို့ကိုဖမ်းမိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လလုံးကလည်းရိုဟင်ဂျာတစ်ချို့ကိုမဲဆောက်မှာဖမ်းမိခဲ့တယ်ဆိုပြီးထိုင်းနာပိုင်းကဆိုပါတယ်။ထိုင်းလူပုံမှုတိုက်ချက်ရေးအဖွဲ့ရဲ့ရရှိထားတဲ့သတင်းချက်လက်တွေကလူမျိုးသားတွေကိုလူပွဲသားတွေကမဲဆောက်မြို့ကနေတဆင့်မလေးနယ်ဆက်ကိုပို့နေကြောင်းသတင်းရရှိထားတဲ့အတွက်ဝင်ရောက်စစ်ဆေးခဲ့တာဖြစ်တယ်လို့လည်းထိုင်းနာပိုင်းကဆိုပါတယ်။ကျမမအေးမှာထိုင်းမှာနေဆက်ကနေသတင်းပေးပို့နေတာပါ
။ဘာသာရေးအကဲဆက်တဲ့မိတ္တလာမျိုးမှာတော့လူမှုကွန်ရက်ပေါ်မှာ တန်ဃာတော်တွေကိုဝေဖန်ရေးသားသူကိုဇာမဲ26ရက်နေ့မှာမန္တလေးတိုင်းတွင်ကတရားရုံးတစ်ခုမှာရုံးထုတ်စစ်ဆေးသွားဖို့လုပ်နေတာကိုပြောပြပေးသွားပါမယ်2020-2021စာတင်နှစ်အတွက်အထက်ရန်ပညာသင်ယူတွေထဲမှာမျိုးဆက်ပွားကျန်းမာရေးသင်ယူအသစ်ထည့်သွင်းဖို့ပညာရေးဝန်ကြီးဌာနကစီစဉ်ထားမှုအပေါ်ဝေဖန်ရေးသားတဲ့တန်ဃာတော်တွေကိုပြန်လည်ဝေဖန်ရှုတ်ချအရေးသားတွေတင်ခဲ့တဲ့သူတွေပတ်သက်ပြီးအဲ့ဒီလူကိုအရေးယူဖို့တောင်းဆိုရတာကနေမနေ့ကမိထီလာမြို့မှာလူစုလူဝေးဖြစ်ပွားခဲ့ရတာပါဒီလိုလူမှုကွန်ရက်ပေါ်မှာတန်ဃာတော်တွေကိုပုတ်ခတ်ပြောဆိုခဲ့သူဟာအသက်32နှစ်အရွယ်မိထီလာမြို့ကဆရာဝန်တဦးဖြစ်ပြီး Facebook လို့ခေါ်တဲ့လူမှုကွန်ရက်မှာတော့ကျော်ဝင်းတန်းဆိုတဲ့နာမည်နဲ့အကောင့်ဖွင့်ထားသူဖြစ်ပါတယ်ဗုဒ္ဓဘာသာဝင်တဦးလည်းဖြစ်ပါတယ်သူ့ကိုမနေ့ကမြို့နယ်သာသနာရေးအဖွဲ့ကနေသာသနာကိုညှိုးနှမ်းစေမှုနဲ့အရေးယူဖို့ဆောင်ရွက်ခဲ့တာပါလက်ရှိမှာတော့အကောင့်ပိုင်ရှင်ကိုလာမယ့်26ရက်နေ့မှာမန္တလေးတိုင်းချမ်းအေးတာဇံတရားရုံးမှာရုပ်ထုတ်သွားဖို့ရှိတယ်လို့မိထီလာမျိုးကတက်ကြွလှုပ်ရှားသူတဦးလည်းဖြစ်အဲ့ဒီအမှုမှာတက်တဲ့အနေနဲ့လိုက်ပါဆောင်ရွက်မဲ့ဦးခင်ကိုလက်က VOA ကိုပြောပြပါတယ
်အဲ့ဒါမိလာခန်သာနာရေးမှူးကနေတကယ်လို့လှုပ်ဆွဲတယ်မိလာတရားဟာရဲစမ်းမှာအမတ်ကြီးရဲစမ်းမှာသူကအမှုဖြစ်တယ်ဒါပေမဲ့သူကရဲကြီးမပိုင်နဲ့ခါခါနဲ့ပြန်ပြီးတော့မှမိလာမျိုးနဲ့တရားရုံးကိုသူကလွှဲထုတ်ပေးတယ်လွှဲထုတ်ပေးလိုက်တဲ့အချိန်မှာမိလာမျိုးနဲ့တရားရုံးကနေပြီးတော့မှလက်ခံပြီးတော့မှပါမှတ်ပြီးတော့ဆက်တယ်ပေါ့ဗျာဒီထဲမှာတော့ကျွန်တော်ပါထားတယ်အရသာ3ယောက်ပါတယ်သူ့3ဆွဲသူပေါ့3ယောက်ထည့်ထားတာပေါ့နော်မိလာမှာတော့နည်းနည်း3နဲ့လူပေါ့အဲ့လိုမျိုးနဲ့ဆိုင်းရီတာဇန်ဆိုင်းရီတာဇန်တရားရုံးမှာ3ယောက်လျှောက်ပြီးတော့မှဆိုင်းရီတာဇန်တရားရုံးမှာ26ရက်နေ့မှာသူတို့ဒုံးထုတ်ပါပေါ့
မနေ့ကဖြစ်စင်မှာတော့တန်ဃာတော်တွေနဲ့လုံခြုံရေးတာဝန်ရှိသူတွေဘက်ကအဓိကရုံးမဖြစ်အောင်ထိမ့်သိမ့်ပေးခဲ့ရပြီးအကောင့်ပန်ရှင်ဖြစ်သူကိုအေးအေးယူဆောင်ရွက်နိုင်ဖို့လုံခြုံရေးများနဲ့မန္တလေးကိုပို့ဆောင်ခဲ့တယ်လို့မြို့ကံတွေကပြောပါတယ်။အခုအချိန်ထိအကောင့်ပန်ရှင်ကိုဗမာထိန်သိမ်းထားတယ်လဲဆိုတာကတော့အတိအကျမသိရသေးပါဘူး။မိထီလာမျိုးမရဲ့စခန်းကိုဆက်သွယ်မေးမြန်းလာမှာတော့အကောင့်ပန်ရှင်လုံခြုံရေးအရာပြောဆိုလိုခြင်းမရှိဘူးလို့ပြောပါတယ်။မိထီလာမျိုးနဲ့သာသနာရေးအဖွဲ့ကဥက္ကုကိုအောင်ကအကောင့်ပန်ရှင်ကိုသာသနာကိုညှိုးနှံစေမှု295ကနဲ့အရေးယူပေးဖို့တရားရုံးမှာဥတိုက်လျှောက်ခဲ့တာဖြစ်ပြီးလာမယ့်တရားရုံးချိန်မရောက်ခင်အထိသက်ဆိုင်ရာကထိမ့်သိမ်းထားဖွယ်ရှိတယ်လို့မိထီလာမျိုးကံဒီကဆိုပါတယ်။သာသနာညှိုးနှံစေမှုပုံမှန် 295- ကတော့ထောင်ဒဏ်2နှစ်အထိကြာခံရနိုင်ပြီးထောင်ဒဏ်တစ်မျိုးမျိုးဖြစ်စေဒဏ်ရရလုံးဖြစ်စေချမှတ်နိုင်ကြောင်းဖော်ပြထားတဲ့ပုံမှန်ဖြစ်ပါတယ်။ပြီးခဲ့တဲ့2013မတ်လကမိထီလာမှာဘာသာရေးအတိတ်ကယုံတစ်ခုဖြစ်ပွားခဲ့ပြီးအဲ့ဒီတုန်းကအစိုးရရဲ့သတင်းထုတ်ပြန်ချက်တွေအရဒဏ်ရာရတဲ့လူပေါင်းအယောက်40နီးပါးရှိခဲ့တယ်လို့ဘာသာရေးအဆောက်အုံ15လုံးနဲ့နေအိမ်အလုံးပေါင်း130လောက်ပျက်စီးခဲ့ရပါတယ်။ဒီလိုအခြေအနေတွေကြုံခဲ့ရတာကြောင့်နောက်ထပ်ပြဿနာတွေထပ်မဖြစ်ဖို့မြို့ကန်တွေကလိုလားနေကြပါတယ်ရှင်။ကျွန်မမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ကရင်ပြည်နယ်ဖားပုံမြို့နယ်တွင်ကရင်မျိုးသားစီယုံ KNU တပ်မ9ဖွဲ့ကနေအသိအဓမ္မစစ်သားစုဆောင်းနေတာကြောင့်ဒေသခံရွာသားတွေနေရာကနေတိမ်းရှောင်နေရတဲ့အခြေအနေတင်ဆက်ပေးမှာပါကျွန်တော်နိုင်ကွန်းအိမ်ပါ KNU တပ်မ9ဖွဲ့လူသစ်စုဆောင်းနေမှုကြောင့်ကရင်ပြည်နယ်ဖားပုံမြို့နယ်တွင်ရွာသားတရာကျော်ဟာကမာမောင်းနဲ့မြန်ကြီးမှုဘက်မှထွက်ပြေးတိမ်းရှောင်နေရကြောင်းတပ်မတော်သတင်းမှထုတ်ပြန်ရေးဖွဲ့တွင်မှုဘုံမှုချုပ်စော်မင်းထွန်းက VOA ကိုခုလိုပြောပါရယ်
ဒီလိုတမန်ငါးဘက်ကဒီဖာပေါ်နဲ့ဒီမှာတကယ်ညီလေးလားအဲ့ဒါတကယ်စီကြောင်းတဲ့ဒီညီကသူ့ခပ်ပြေးတင်းချောင်ရတယ်ကြည့်တယ်။ဒါနဲ့ပတ်သက်လို့ကျွန်တော် MC ထောက်ပြောမှာလည်းပါပြီးဖြစ်တယ်။ဒါနဲ့ပတ်သက်ပြီးရှောင်ဖားဖို့လိုပါတယ်။ဒီကကံဒီလိုတွေလည်းမတုံ့ပြန်သေးဖြစ်လာနိုင်ပါတယ်။ဒါတွေရရှောင်ဖားဖို့လိုတယ်လို့
KNU ဖွဲ့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ဖွဲ့ဖြစ်လို့အခုလိုလူသစ်စုဆောင်တာတွေလှုပ်ဆောင်တာဟာ NCA စာချုပ်ကချက်တွေကိုဖောက်ပြနေတဲ့အတွက်တပ်ဆိုင်ရာကတစ်ဆင့်သတိပေးတိုင်းမြစ်ကန့်ကွက်မှုတွေလှုပ်ဆောင်သွားမယ်လို့လည်းသူကဆိုပါတယ်။ဖာပုံမြင့်နဲ့တွင်ကျေးရွာတွေမှာ KNU တပ်မ9ဖွဲ့ကလူသစ်စုဆောင်မှုတွေဆောင်ရွက်လာလို့မေလ16ရက်နေ့မှာဖာပုံမြင့်နဲ့မေဂလာကန္နာတီဘောခုကြောက်သိန်းဘောကြောက်ကွင်းကျေးရွာကကျေးရွာသားစုစုပေါင်း62ဦးကကမမောင်းဘက်ကို၎င်းကြောက်ကွင်းစာကွက်လုံးဂူလူပြူမက်ပလီခီချေရွာတို့ကချေရွာသား46ဦးတို့ဟာလှိုင်းပွဲမြို့နယ်မြန်ကြီးမြို့သူတီတလဲလုံးမြန်ရက်ကွက်နဲ့မေလ18ရက်နေ့မှာမြန်ကြီးမြို့သူတီတနန်းဟိမ်မြန်ရက်ကွက်ဘက်ကိုထွေပြေးသိမ်းရှောင်ရောက်ရှိနေတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကနေသတင်းထုတ်ပြန်ထားပါတယ်တတတဲ့စုဆောင်မှုကြောင့်မြန်ကြီးမြို့သူတီတလဲလုံးမြန်ရက်ကွက်ဘက်မှာလည်းရွာသားတချို့သိမ်းရှောင်ရောက်ရှိနေကြောင်းလဲလုံးမြန်ရက်ကွက်အုပ်ချုပ်ရေးမှူးစောမောင်ဖိုးကပြောပါတယ
်ရှေ့ထားတဲ့လူကတော့သူတို့ကစစ်သားတွေတောက်လာပေါ့ကွယ်ဆေးအနီကတို့ပြောပေါ်ရအောင်တော့အဲ့ဒါကြောင့်တို့ကရှောင်လာတာ
ဒီရှာနာစရာကတမတ်တူကငါးရောင်နောက်တစ်စုကခြောက်ရောက်ဆက်တရောက်ဆက်ပြီးလာတာကျွန်တော်ကြားတာတော့ခြောက်ရောက်ကမလည်းရလာတာရှိတယ်ကရင်ပြည်နယ်ဆွေရဖွဲ့ဝင်ဝန်ကြီးတွေကတော့ဖာပုံမြို့နယ်ကရွာသားတရာကျော်ကမောင်နဲ့မြန်ကြီးမျိုးပဲတင်းချောင်ရောက်ရှိနေကြအတိအကျခဲ့ပြီမဲ့အသေးစိတ်အချိန်လေးကိုပြောဆိုခြင်းမရှိခဲ့ပါဘူး
ကျန်ယူတမန်ကပြောရေးဆိုခွင့်ရှိသူဘုံမှုစောကလေတူကတော့ဖာပုံခရိုင်တွင်တသက်စုဆောင်နေမှုနဲ့ပတ်သက်လို့သူ့အနေနဲ့မသိရှိကြောင်းပြောပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်လည်းဘာမှမသိရသေးဘူးနော်နောက်ပြတော့ဒီညချတာတို့ဘာတို့လဲဒီမှာတော့ဘာမှမရှိဘူးလို့ဖာပုံခရိုင်တွင်မှာတော့မြန်မာစစ်တပ်နဲ့
ကျွန်တော်ကလည်းမှာနိုင်ထောင်ခဲ့တာရှိတယ်အရှင်းနေမနဲ့ဆယ်နာရီလောက်ပါရှိကြရမှာတယ်ပြန်သူကမှာငါကသူတို့ခြေမှုမှာရှိတဲ့အခန်းကိုလက်နက်ငယ်နဲ့နောက်ဆက်ချက်ခတ်တာလို့ဒီလိုရှိတယ်ဖာပုံခရံဘက်မှာတမရော်ကနေလမ်းဖောက်လို့မှုကြောင့်2018ခုနှစ်ကစပြီးတော့ဒီကနေ့ထိကရင်ယူတမန်ငါတပ်ဖွဲ့နဲ့တမရော်တို့ကြားစီရေးသိမ်းမှာခဲ့တယ်လို့လက်မှုဘလို့တိရခါဆေရွာကရွာသားနှစ်ထောင်ကျော် သူတွေကနေနှိမ့်နှိုင်းချေရှားကြပြီမဲ့ပြည်လည်မှုတော့မရရှိသေးပါဘူးကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားတာပါ
ကြတာပရင်းနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ရိုဟင်ဂျာတွေကိုလူမျိုးတုံးတပ်ဖြတ်မှုကနေမြန်မာအစိုးရကကာကွယ်ပေးနေသလား ICJ ကုလသမဂ္ဂတရားရုံးရဲ့ဆုံးဖြတ်ချက်တွေကိုမြန်မာအစိုးရကလိုက်နာမှုရှိသလားဆိုတဲ့မြန်မာအရေးကျွမ်းကျင်သူတွေရဲ့အကဲဖြတ်ဆွေးနွေးချက်တွေကိုတင်ပြမှာပါ။ကျမအင်ဂျင်နိုင်ပါရှင်။ICJ နိုင်ငံတကာတရားရုံးကိုမြန်မာအစိုးရက၄လပြည့်အစီရင်ခံစာတင်သွင်းမဲ့မေလ23ရက်နေ့မတိုင်ခင်ရပ်ပိုင်းလိုမှာအခုလိုဆွေးနွေးခဲ့ကြတာပါ American ပြည်ထောင်စု New York အခြေစိုက် Global Justice Center အဖွဲ့ကကြီးမှုပြီးတော့ Rohingya တွေအပေါ်လူမျိုးတုံးတပ်ဖြတ်မှုကိုမြန်မာအစိုးရကဘလောက်ထိကာကွယ်ပေးနေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ Video Conference ဆွေးနွေးပွဲကိုမနေ့ဗုဒ္ဓဘူးနေ့ကပြုလုပ်ခဲ့ပါတယ်အဓိကပါဝင်ဆွေးနွေးသူတွေကတော့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ဟောင်းရန်ဟီလီကိုဖီအာနန်ရခိုင်အကြံပေးကော်မရှင်အဖွဲ့ဟောင်းတမ်မတ်ကြီးလက်တီရှာဗန်တန် SMWoman Peace Network ကိုတည်ထောင်သူဒါရိုက်တာမတ်ဝေဝင်းနူဖြစ်ပါတယ်။မြန်မာနိုင်ငံအပေါ် ICJ တရားရုံးကဇန်နဝါရီလကချမှတ်ထားတဲ့ကြားပြတ်အရေးယူဆောင်ရွက်မဲ့အစီအစဉ်ဆုံးဖြတ်ချက်အမိတ်လေးလကြာခဲ့ပြီးမြန်မာဂျာရီနဲ့ပတ်သက်တဲ့အကာအကွယ်ပေးလှုပ်ဆောင်မှုတွေဟာဘာမှတိုးတက်မှုမရှိသေးတယ်လို့မြန်မာဆိုရဘက်ကရိုးရိုးသားသားလိုက်နာအကောင့်ထဲပေါ်ဆောင်ရွက်တာလည်းမတွေ့ရဘူးလို့မြန်မာအရေးကျွမ်းကျင်သူတွေကတညီတညွတ်ထဲထောက်ပြခဲ့ကြကြောင်းကိုရိုင်းပါဝင်ဆွေးနွေးခဲ့သူ Woman Peace Network ဒါရိုက်တာမတ်ဝေဝေနူကပြောရေးကိုပြောပါတယ
် ICJ မှာဒီအမှုစဖြစ်တယ်ဟာရုံးကနေပြီးတော့ order တွေထုတ်တဲ့ချိန်ကနေစပြီးတော့ဆိုလို့ရှိရင်အခု၄လရှိသွားပြီအမှန်တကယ်ဆိုဒီကာလမှာကျွန်တော်တို့ကအများကြီးအကောင့်ထဲပေါ်ပြီးသားဖြစ်နေရမယ်ဒါပေမဲ့အောက်ခြေမှာအခြေအနေကဘာမှတိုးတက်မှုမရှိလာဘူးရိုဝင်ဂျာရီရဲ့အခြေအနေဤကဘာမှပြောင်းလဲသွားတယ်ဆိုတာမရှိဘူးအဲ့တော့ကိုထိရောက်တဲ့လုံဆောင်ချက်တွေလုပ်ဖို့လိုတယ်ဥပဒေတွေကိုပြဋ္ဌာန်းရင်ပြဋ္ဌာန်းဖို့လိုတယ်ကိုဖီအန်နန်ကော်မရှင်တွေကို guide recommendation တွေကိုအကောင့်ထဲပေါ်ဖို့လိုတယ်နောက်ပြီးတော့တခြားနီလန်ပေါင်းစုံနဲ့တောင်းတရှိကောက်ွယ်ဘလိုရဲဆိုရက်သဘောကိုကျမတို့ခြုံငုံပြီးပြောလို့ရပါတယ်ရှင
်မြမအစိုးရဘက်ကတက်မတော်ရဲ့စစ်စင်ရေးတွေမှာစစ်ရာဇဝတ်ကျူးလွန်တာတွေမလုပ်ဖို့ညှို့ကြားချက်တွေထုတ်ပြန်တာ ICOE ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာအရပြစ်မှုကျူးလွန်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအရေးယူရေးဆောင်ရွက်နေတာ ICJ တရားရုံးဆုံးဖြတ်ချက်ကိုလိုက်နာမယ်အကြောင်းကြေညာချက်တွေထုတ်ပြန်ထားတာရှိပါတယ်။ဒါတွေကိုအတိအမှတ်ပြုပေမဲ့လက်တွေ့မှာရခိုင်ပြည်နယ်အခြေအနေဟာတိုးတက်မှုမရှိတဲ့အပြင်ရိုဟင်ဂျာတွေအတွက်ရောရခိုင်တိုင်းရင်းသားတွေအတွက်ပါလုံခြုံမှုမရှိတာတွေ့ရတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ဟောင်းရန်ဟီလီကဆွေးနွေးပွဲမှာထောက်ပြသွားခဲ့တယ်လို့မတ်ဝေဝေနူးကပြောပါတယ်။ဒါ့အပြင်ဆွေးနွေးပွဲမှာလည်း ICOE အစီရင်ခံစာအပြည့်အစုံကိုမြန်မာအစိုးရကဘာကြောင့်မထုတ်ပြန်သေးတာလဲဆိုတာကိုလည်းမစ္စရန်ဟီလီကမေးခွန်းထုတ်သွားပါတယ်။အလားတူကိုဖီအာနန်ရခိုင်အကြံပေးကော်မရှင်အဖွဲ့ဟောင်းတမ်မတ်ကြီးလက်တီရှာကလည်းဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရအနေနဲ့စနစ်တကျပြင်းမှုကျူးလွန်မှုတွေကိုကာကွယ်တားဆီးနိုင်မှုမရှိရင်အပြစ်ကျူးလွန်ရာရောက်နေတယ်လို့လည်းသတိပေးပြောဆိုခဲ့ကြောင်းမတ်ဝေဝေနူးကပြောပါတယ
်။ဆိုရအနေနဲ့ဒီလိုမျိုးစနစ်တကျနဲ့အနှစ်ပေါင်းများစွာဖြစ်ပေါ်နေခဲ့တဲ့ခွဲခြားဆက်ဆံမှုတွေဥပဒေတွေပြဋ္ဌာန်းပြီးတော့ဒီလိုမျိုးဖိနှိပ်မှုတွေနော်ဟိုတပ်ဖြတ်မှုတွေနှိမ်ပယ်နှိမ့်ဆက်မှုတွေစတဲ့ဟာတွေကိုရှိနေတဲ့အခု
ကိုလက်ရှိအစိုးရအလုပ်နေရာဖြစ်ကောင်းဖြစ်မယ်ဖြစ်ချင်မှဖြစ်မယ်ဒါပေမဲ့ငွေရရှိနေပြီဒါဖြစ်တယ်အဲ့ဒါတွေကိုမတိကျုံချုံဖြုတ်ပြီးတော့အရေးယူဆောင်ရွက်မှုမရှိဘူးပြုပြင်ပြောင်းလဲမှုမရှိဘူးဆိုလို့ရှိရင်ဒါ act of omission ဖြစ်တယ်ဆိုတဲ့ဟာမျိုးသူပြောသွားတာကိုကျွန်တော်တို့တွေ့ရတယ်ရိုးရင်းကြအတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ ICJ နိုင်ငံတကာတရားရုံးကထားမဲ့ထားတဲ့ကြားဖြတ်အရေးယူဆောင်ရွက်ဖို့အစီအစဉ်တွေကိုလိုင်းနာအကောင့်ထဲပေါ်သွားမဲ့အကြောင်းအေပရီလ9ရက်မှာမြန်မာနိုင်ငံအကြောင်းရေးသားချက်ချုပ်ကြီးအောင်ပါခင်ဗျာ Is Southeast Asia's drug trade too big to control? အစ်တောင်အရှာရဲ့မူရင်းကုန်သွယ်မှုလုပ်ငန်းဟာထိမ့်မလိုင်းလောက်အောင်ကြီးထွားနေပြီလားဆိုတဲ့ကောင်းစဉ်နဲ့ဒီဂျစ်ဘလူးဒေါ့ကွန်မှာရေးထားတာတွေ့ရပါတယ်အစ်တောင်အရှာဟာမူရင်းနှိမ်နင်းရေးစစ်ပွဲမှာအရေးနှိမ့်နေသလိုဖြစ်နေတယ်အာဏာရှိသူတွေကအများအပြားဖမ်းဆီးနေကြပြီမဲ့မူရင်းဆေးဈေးကသက်သာပြီးဝယ်လိုအားမြန်မာနေဆက်ဖြစ်တယ်နေဆက်နိုင်ငံတွေပူးပေါင်းဆောင်ရွက်မှုအများကြီး တွန်းမြင့်လုပ်ကိုက်ဖို့လိုတယ်လို့ကျွမ်းကျင်သူတွေပြောကြောင်းရေးသားထားတာဖြစ်ပါတယ်ဒီဘက်တွင်မြန်မာရဲ့တပ်ဖွဲ့ကဖမ်းဆီးခဲ့တဲ့မူရင်းဆေးဝါးပမာဏကိုဥပစာဖော်ပြပြီးတလောက်များပြားတဲ့ဆေးဝါးတွေဟာဒေသတွင်းအတွက်သံမကတက္ကပါလုံးကိုဖျံဖို့အတွက်ဖြစ်တယ်လို့မြန်မာအရေးကျွမ်းကျင်သူရစ်ချတ်ဟိုဆေးကိုကူကာရေးပါတယ်ဒါတွေဟာမြန်မာထိုင်းလာအိုသုံးနိုင်ငံဆောင်ရာရွှေတိကန်ဒေ
မလုံခြုံမှု stable insecurity ဆင်းရဲလို့ရေးထားပါတယ်ဒါကြောင့်ဘူးရီလုပ်ငန်းအတွက်ဒီဒေတာဟာအဆင့်တော်ဆုံးနေရာဖြစ်နေတယ်လို့ဆိုပါတယ်ဥပမာအဖြစ် UWSA ဝတ်တပ်ဖွဲ့နဲ့ NDAA ကုကန်တပ်ဖွဲ့တို့ဟာဆယ်စုနှစ်နဲ့ချီပြီးမူရီကုံတွေလှူလာခဲ့ကြတယ်သူ့နိုင်ငံနယ်စပ်ဒေတာကိုသူပဲထိရောက်ထားပါတယ်တဲ့တော်တော်ထူထပ်တဲ့ဒီဒေတာကိုထိုင်းနဲ့လာအိုတို့ဘက်ကမထင်းချုံနိုင်ပဲမြန်မာဘက်ကတော့အဲ့ဒီဝါတို့ကုကန်တို့လိုမူရီကုံတွေအဖွဲ့တွေကသာထင်းချုံထားတာဖြစ်တယ်လို့ထည့်ရေးပါတယ်ဖုန်ချုံမှုနှေးကွေပြီးပုံမှန်စီးပွားရေးဆိုတာဟာမူရီလုပ်ငန်းလောက်အများအစွမ်းမရနိုင်ဘူးလို့ဆိုပါတယ်ဒီဒေတာကထွက်တဲ့ Math and Fintech မူရီစီရဲ့တန်ဖိုးဟာအမေရိကန်ဒေါ်လာဘီလီယံ30ကနေဘီလီယံ60အထိရှိနိုင်တယ်လို့ UNODC ကုလသမဂ္ဂမူရီနဲ့ရာဇဝတ်မှုဆိုင်ရာယုံကိုကရေးထားပါတယ်တချိန်ထဲမှာပဲမြန်မာနိုင်ငံရဲ့2018အသတင်းထုတ်ပုံတန်ဖိုးတောင်ဘီလီယံ80ပဲရှိခဲ့တယ်လို့ကမ္ဘာပိုင်ရဲ့ခမန်းချက်ကိုဖော်ပြပြီးနှိုင်းရှင်ထားပါတယ်ရွှေတိကန်ဒေတာဟာဘိန်းဆိုင်ပြီးဟီရိုအင်းဘင်းချူထလုပ်တယ်လို့နာမည်ဆိုပေမဲ့မက်သဖင်တမင်းကဇီးကွက်ကိုထွန်မှုသွားခဲ့တာနည်းနည်းချီကျခဲ့ပါပြီမက်သဖင်တမင်းဟာဘိန်းလိုစိုက်ပျိုးရိတ်သိမ်းစရာတွေမလိုပဲပြောင်းရွှေ့လို့တောင်းရနိုင်တဲ့ဓာခွဲကန်တွေအလို့ယုံတွေနဲ့လုံနိုင်တဲ့အတွက်ပို့ပြီးတော့အဆင်ပြေတယ်လို့လည်းဆိုပါတယ်တရုတ်ပြည်မှာမူရီနှိမ့်နှင်းရေးကိုပြင်းပြင်းထန်ထန်လှုပ်လာခဲ့ပြီးတဲ့နောက်ဒီလိုဓာခွဲကန်အလို့ယုံပေါင်းမြောက်များစွာအစ်တောင်အရှာနိုင်ငံတွေထဲကိုနေဆက်ဖြတ်ဝင်ရောက်လာခဲ့တယ်လို့လည်းရေးသားထားပါတယ်ခင်ဗျာကျွန်တော်ကျော်စံသာပါ
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဆက်လက်နားဆင်ကြမှာတော့ဒီမအရေးဆုံးသတ်ချက်ဖြစ်ပါတယ်။ COVID ကရောဂါတားဆီးရေးအတွက်အစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အင်အားစုတို့ပူးပေါင်းဆောင်ရွက်မှုဘယ်လောက်ထိဖြစ်လာနိုင်ပါသလဲ။ပဋိပက္ခတွေပြည်လည်ညီညာရေးအတွက်အထူးလိုအပ်ချက်ကဘာလဲဆိုတာကိုမြန်မာတိုင်းရင်းသားရေးသုံးသပ်သူဆိုင်ဝမ်ဆိုင်နဲ့ကျွန်တော်ကြော်စံသားဆွေးနွေးထားပါရယ်ဆိုင်ဝမ်ဟန်ကကိုဗစ်ကရောဂါတားဆီးရေးအတွက်အပြစ်ခတ်ရစကြဖို့နိုင်ငံတကာတောင်းဆိုနေကြသလိုတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကလည်းနှစ်ဖက်စလုံးဒီအတွက်ဆန္ဒရှိရစွာကိုထုတ်ဖော်နေကြပါရယ်အစိုးရကလည်းတိုင်းရင်းသားအင်အားစုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကော်မတီတရားဖွဲ့စည်းပေးထားပါရယ်ဒါပေမဲ့လက်တွေ့မှာဘာမှထူးခြားမှုမရှိသေးပါဘူးဘာကြောင့်ဒီလိုဖြစ်နေရလဲဆိုတော့အကျဉ်းချင်းပြဿနာသုံးသပ်ပါခင်ဗျာ
။ဟုတ်ကဲ့ ဆိုရတက်ကကာလနဲ့အပိုင်းရဲ့အပြည့်ခတ်မရက်ဆက်ထားတဲ့တိုင်းလာကြီးအပိုင်းရဲ့နှစ်ပိုင်းကျွန်တော်ခွဲပြီးကျွန်တော်ကြည့်လို့ရတယ်။အဆိုရပဲပိုင်းရတော့ပထမအဦးဆုံး UN Secretary General ကဒီလိုအတိုင်းတာနဲ့အပြည့်ခတ်ရက်ဆက်လုပ်ဖို့ပြောတဲ့အချိန်မှာတတ်မတော်ပဲတော့ညင်းဆန်းတော့ရှိရတယ်။ဒါဒီနောက်နောက်ဆုံးထုတ်တဲ့ဒီစာတမ်းမှာတော့တော့အဲ့ဒါကိုအတိအမှပြုပြီးလည်းလုပ်တယ်ဆိုတဲ့ပုံစံမျိုးတော့ဖော်ပြထားတာပေါ့နော်။အေးလှုပ်ရှားတဲ့နေမီဒီတာတွေမပါဘူးလို့ဆိုတာပြောထားတဲ့ခါကျတော့အပြည့်ခတ်ရက်စရီမလှုပ်ရှားတဲ့တိုင်းသားလက်နက်ကန်အဖွဲ့တွေနဲ့သူကအလုံးလုံးကိုအုပ်ချက်ကလာတာဖြစ်နေတယ်။အဲတော့ဥမာကချင်နဲ့လည်းဗျာကချင်ဆိုရခွင့်သူတို့တစ်ခါတွေ့ရကြ။တွေ့တဲ့အချိန်မှာလည်းသူတို့ကဖြည်းဖြည်းရောက်ပါမှမလှုပ်နိုင်တဲ့အပြည့်နဲ့တပေါ်ထားနားလည်မှုလဲပြရပါပုံစံမျိုးသူကပေါက်တယ်။ဘာလို့ကြည်ရရပြောတာအဲ့ကျွန်တော်တို့ကသူရစီကိုဘာဟောရတရားတောင်းဖို့ကျွန်တော်လာတာမဟုတ်သေးဘူး။အဲ့ဒီဘာလို့ကျွန်တော်ဆေးရုံကိုလာတာဆိုတော့အဲ့လိုပြောတာ။နောက်ဖွဲ့တည်နေပတ်သက်လို့ကတော့ PNA တွေ LE နဲ့ E တို့လှုပ်ရှားတဲ့အပိုင်းကသူရကသူတို့ကဝင်မပါဘူး။လက်တွဲမလုပ်ဘူးဆိုတဲ့ပုံစံမျိုးသူကပြောထားတဲ့ခါကျတော့အပြစ်ခံမရဆဲထားတဲ့ PPP အလုံးလုံးနိုင်မဲ့ပုံစံသူကမပေါက်ဘူး။ဒါနဲ့ဒီစားထဲမှာUWSA ဘာအဖွဲ့နဲ့လည်း NDA အဲမုံလာအဖွဲ့နဲ့တော့တို့ကတွေ့တယ်ဆိုရင်တကယ်တော့ကျွန်တော်စားတယ်။ဒါပေမဲ့အဲ့ဒီနှစ်ဖွဲ့ကတို့ကတို့နီးတို့ဟာနဲ့တို့ကတရုတ်အစိုးရနဲ့ပေါင်းပြီးတို့ကလုံးလုံးကြီးကတော်လေးကိုပေါက်ရတဲ့ပုံစံကြောပေါက်တယ
်။ကိုကျုံမကြီး
မင်းအောင်လားတို့ကိုစိုက်လို့မတွေ့တယ်ဗျာ။တွေ့တယ်အဲ့ဒီအဖွဲ့နဲ့ဖွဲ့ကိုတွေ့တော့တို့ကပြောတာကိုတန်းကြီးကိုများများအားကိုပါတဲ့တို့ကပြောလိုက်တယ်လေ။ဒါနဲ့အဲ့ဒီနှစ်ဖွဲ့ကတော့ဒီလိုက်ငါးလိုက်သူသွားတဲ့ပုံစံမျိုးတော့ပေါက်တယ်။ဆိုတော့ ठी ठी ရရပူပေါင်းမြဲလို့လုပ်သလားဆိုလို့ရှိရင်မလုပ်ဘူးလို့ပဲပြောရမှာပဲ
။ဟုတ်ကဲ့။နောက်ဒီညမှာကျွန်တော်တို့ဂျက်ဖက်မြစ်ကျင်ကပြောဝတ်သမက်ကလည်းပဲမြန်မာနိုင်ငံမှာတခါတည်းကအများဆုံးလုပ်ဖို့အပါဝင်ဒီလူခင်းနဲ့ပတ်သက်ပြီးတောင်းဆိုချက်တွေလုပ်ပါတယ်။တချိန်ထဲမှာပဲအဲ့ဒီလူခင်းရဲ့ချုပ်ဖောက်မှုကြောင့်ပြောပါသမက်ကမြန်မာနိုင်ငံပေါ်မှာတန်ခတ်မှုတွေလုပ်မယ်ဆိုတာလည်းပြညာတွေ့ရပါတယ်။ဆိုတော့ဆယ်မှတ်အောင်ကျွန်တော်မြင်ချင်တာကဥရောပသမဂ္ဂဟာဒီဒန်ခတ်ပြီးဆိုမှုဖန်ရှင်ဟာအလုပ်ဖြစ်တယ်လို့ယုံကြည်ထားသလားဆိုတော့ပထမတစ်ချက်မြင်ရပါတယ
်။အဲ့ဒီ EU ဟာအဲ့ဒီဖန်ရှင်နဲ့ပတ်သက်ပြီးတော့တော့ဒီချစ်ရောက်မှုမရှိဘူးဆိုတော့တို့တဘောပေါက်တဲ့ပုံတော့ကျန်ဆန်းလာတော်တော်လေးချစ်မှာပဲ။ဒါပေမဲ့တို့ကိုင်နန်နဲ့ချက်တစ်ခုကတော့အဲ့ဒီဟို least developing country ကိုပေးထားတဲ့အခွင့်အရေးရှိတယ်ပုံကူးတာတော့ပါ။အဲ့ဒါသူတို့ရုပ်သိမ်းနေတော့ခဲလေးအထုပ်လုပ်ငန်းတွေပါအဲ့ဒါတိခတ်သွားနေတာပေါ့နော်ဒါပေမဲ့ယူဗူရအဖြစ်တော့ EU ကဆိုင်ရှင်ဒီနေ့ပတ်သက်ပြီးရှေ့ဆောက်တာတော့ကျွန်တော်ကျန်တာဖြစ်ရမှုတိတ်မရှိဘူးလို့ထင်တယ
်မြန်မာနိုင်ငံတက်ကိုပြန်သွားမယ်ဆိုရင်မြန်မာနိုင်ငံမှာအစိုးရကတော့တိုင်းဒေသလက်နက်ကိုင်အင်အားစုတွေနဲ့ဒီ COVID-19 တိုက်ချက်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့အဖွဲ့ဆိုပြီးတော့ဒေါက်တာဒီညိုဝင်းကိုဦးဆောင်ပြီးတော့ဖွဲ့စည်းပေးထားပါတယ်အဲ့ဒီအဖွဲ့လုပ်ငန်းမျိုးကဘယ်လောက်အလားအလာကောင်းရှိနေလို့ညွန်နေနိုင်ကြလဲကျွန်တော်တို့
အခုချိန်ဒီသူတို့ကဒီကကနနာကျွန်တော်တို့ဓာရီလုပ်မယ်ဟိုဟာဒီပြေးမယ်ဒီဟာဒီပြေးမယ်ဆိုတာလောက်တာကျွန်တော်မသိရဘူးအဲ့ဒီမသိရဘူးဆိုတဲ့တည်းကလည်း RTSS အပိုင်းရတယ်သူကပြောတယ်ဗျာ KNU အပိုင်းရတယ်သူကပြောတယ်အဲ့ဒါအပြင် KNU ရဲ့ COVID နဲ့ပတ်သက်ပြီးစစ်စစ်ရေးဂိတ်နဲ့ကိုသူတို့ကမီးရှို့လိုက်တယ်ဗျာတိုက်ပွဲတွေပဲသူဖြစ်တယ်ဆိုတော့ NCA လက်မှတ်ထိုးထားတဲ့ KNU နဲ့လာဆိုတာတက်တာဖြစ်နေ။အဲ့ဒါအပြင် RTSS နဲ့လည်းလိုခဲ့တဲ့တုံးလေးပတ်ဆက်ရအချင်းအချင်းမထုတ်ဖတ်မခွက်ရမှာတော့လည်းတို့ကလိုက်ပြီးပိတ်ပင်လာ RTSS ပေးတဲ့စီစီတွေတို့မယူဘာဝယူထောက်ထားမဲ့ပညာပြောတာပဲရှိတာ။အခုဒီနောက်ဆုံးလောလောလဖြစ်နေတဲ့ကိစ္စတစ်ခုကတော့ဒီမွန်ပြည်နယ်မှာဗျာအဲ့ဒီဖျားတုံးစုမှာမွန်နေရာ COVID-19 နဲ့ပတ်သက်ပြီးဖွင့်လာတဲ့စီစီတိတ်ပြီးလေအခုကတို့ကဆင်းကြပိတ်ခမ်းလိုက်လို့တို့ပိတ်လိုက်ရတယ်ဆိုတော့လက်ကတင်မျိုးဝင်ဥစားဖွဲ့ပြရတဲ့အဖွဲ့ကခုချိန်ထိလက်မှတ်ထိုးထားတဲ့အဖွဲ့စီးနေရောမဖို့မထိုးထားတဲ့အဖွဲ့စီးနေရောဖြစ်ပြရရောလုတ်ကန်တာကျွန်တော်တို့ဘာခုမှမတွေ့ရဘူ
းကျွန်တော်ဆိုတော့ပြန်တာအစိုးရဘက်တမတော်ဘက်ကိုပြောကြတာများတယ်အခုချိန်ကဲအဲတိုင်းသားလက်နက်ကိုင်အဖွဲ့ရဲ့ဘက်ကရောတကယ်လူလူလာလာအပြစ်ခတ်ရစဲဂျင်းနဲ့ဆန္ဒရှိရဲလို့ပြောနိုင်တာလား
အခုလက်မှတ်ထိုးထားတဲ့အဖွဲ့ဆင်ဝဲကတော့သူတို့လုတ်ချင်တဲ့ပုံစံရှိတယ်အထူးသဖြင့်အဲ့ဒီ KNU နဲ့ RTSS ကတို့ကလုံးချက်နေ။ဒါပေမဲ့တို့လုံးချက်နေအဲ့ဥစ္စာတော့ကပက်ကရဖြစ်အောင်လုပ်နေတာတတ်မတော်ဖြစ်နေတယ်။ဆိုသူ KNU နဲ့မြန်မာဆိုလို့ရှိရင်အဲ့တမဟာ9နယ်မြေ1နယ်မြေ9နယ်မြေဒီမှာတို့လမ်းနေပါလေ6။ KNU ကပြောတော့ဆရာတို့လမ်းမပေါက်ပါနဲ့ 南方路线那天说一生意在照顾这边老的老女人的时候就是为有啥嘛别爱了什么爱了老路线的时候那么看来说标的的话为了路线呢接来看来的时候估计没给你安排你嘛所以说你来去看母系的时候就了爱了就主要呢哎，那在外面去的都是大队，那啥都是他比 NRP 的，来来来搞的吧，但是呢，来，今年有队伍不都大都没掉了，前几年那时候来马头山在那里边六千多米，那么说不要前面有前年看到啊，那么少有，在那块地界里边都是少的。
不过这个也是六七年一块人倒马呗，明年跟家里把伢年包比较困难喽，现在人很努力。在开始的清理的时候，经常生产米，大概呢，今年一个六斤的生产，那个不就我自家的收银，今年的比较保证一下，我叫我们新入装起来，是吧？比较省心些啊，第一个带农啊，这个不就我，刚刚也一样，我把那钱买表，今年要六斤的生产，这个需要我也来说，你也去买去拿了去。
好的，怎么样？哎，不就这个为了，我那百十六多起步路的，喏。咱们不是把欧洲一级的、二级的，主要过来做 political will 做这样嘛哦。咱们这边呢，估计主要过来嘛，那过来干嘛路下来嘛？你这边人民是人民做靠哦，喏。咱们老百姓主要啊 ，political will 系列发展做啊嘛，这样。再过来的管理人，你看你干嘛出来？其实人家也都比你理性的话呢，就带一两千多，干一做六年的感觉咯。就 Northern Alliance 呢，那现在就这样，新闻干的。Northern Alliance 离不开了，喏，这钱来花了吧，你俩都不爱骗。哎，一会儿啊，咱那个抽烟呢，可能是那么抽没，还是也没抽烟，也没抽是吧？说实话呢，那个一放了这个为没戏的，看到了，哎，浪没碰上，咱们碰上了，看到了，这路嘛，路嘛，屁股是吧，骗的。
就在一两年时啦，你妈那样嘛，老来也一定是啥个的呀？是的，那不都牛人的这个呀？到时候老来了，他们没救护，所以啊，就在一两年那个，比如靠中央部启蒙人家们啦。这现在嘛呗，但人家人家讲的别个来呗，你人家讲的那个，比如六几年特别比上都是这个国家人家们啦，就那老张家去玩的，三个人都不玩来了。
他那来就是张大龙嘛，他那来当的也偏的。包了这个为了别话，我们现在看到，只能说阿龙把唯一出来木打钢铁没破能，但是有年了，过来只能说我们断了。啊啦，但是那里边比如丹麦来说啦，虽然木说啦，不嘛，西周嘞，苏亚呢，是大家忘掉了呗，历史为什么说给你嘞？这些人啊，这种嘛，过去的 program 里边嘞，这个吃啥干啊，吃啥的没修。刘继刚有老呢，那边的 NCA 一些多了，也有老辈子了，老的了，属于都衰了。
那从每年每年都看到，比把保温不正乎啊嘞，特别是台湾保温不正乎啊，今年也对炒股批发业啦，不然我喊大家批的话啦，咱们生意不着掉啊。
第二个，南京的库里嘞，都要跟咱们当地啊，什么马匹马，今年也也不是阿贝的呢，阿贝的呢属于比慢。在那里路拉的牌子，路把路伢路说了，都也我老干嘛，其他我没包。都路见那还有什么代价呢？什么代价呢？路一万一路路伢们说的，啊，办老啊，体会八万八得钱了。哎，你那话来着？伢办嘛没个费用，多里面的你弄那点米，你比较好了，我有点儿都漏掉了。那说话来，伊伢办伢费用的 FBNCC 的窟窿嘛，那挖八万嘛，哎呀哟，第二个。那就投币和看那些下来了，标的下面买第二个人啊，都挨了没弄两步就多掉了，是吧？你要办银行买一块阿龙啊帮忙，标业蓝某某啊，哎呀呀，跟弄起来了，怎么没标呢？
这又把没弄看见了，没弄听到了。
俺昨那就投币没标没标户了，这样现在现在那面嘛，这个发布的都标了。这个也能按一个账号，这个往这个提现了，这个路就拿到这个什么贷款呗，做了，那个就掉了。现在到产产品两万出，两万出为钢筋呢，谁也身体了都没了，我就做了，是吧？那这个呢，都按能按一个账里了啦。咱们路线了，这个呢就这个在在那里也能按一万贷款，没那么紧，漏掉了，那个。
ာနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုတော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bemis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
့်မြန်မာနိုင်ငံမှာ COVID-19 ရောဂါပိုကူးစက်ပြတ်နေမှုကိုဆွေးရင်ပူပန်နေရတဲ့အချိန်မှာနေ့ပူချိန်ကလည်းမြင့်တက်လာနေပြီးရာသီဥတုပြည့်မှုကိုကြုံတွေ့နေရပါတယ်COVID-19 ကြောင့်အသွားအလာအလုပ်ကံအခက်အခဲတွေကိုရင်ဆိုင်နေရသလိုနေ့ပူချိန်မြင့်တက်နေမှုကြောင့်လည်းအသွားအလာအလုပ်ကံတွေမှာအဆင်မပြေမှုတွေဖြစ်ပေါ်နေကြတာပါရန်ကုန်မြို့ရဲ့နေ့ပူချိန်ဟာ40ဒီဂရီစင်တီဂရိတ်ပတ်ဝန်းကျင်ကိုရောက်ရှိခဲ့ပြီးမြန်မာနိုင်ငံအလဲပိုင်းမြို့တွေမှာ55ဒီဂရီစင်တီဂရိတ်ပတ်ဝန်းကျင်အထိမြင့်တက်ခဲ့တာကြောင့်အပူဓာတ်နဲ့ဆက်ဆက်တဲ့ကျန်းမာရေးပြဿနာတွေကိုကြိုတင်သတိပြုကာဝယ်ထားဖို့လိုတယ်လို့ပညာရှင်တွေကတိုက်တွန်းနေကြပါတယ်အခုလိုနေ့ပူချိန်အသီးသတ်သာမြင့်တက်လာနေတဲ့အချိန်မှာမနေ့စနေနေ့ကနေညနေ3နာရီအချိန်တည်းမှာနေအောင်ကြီးနဲ့ဓာတ်ရိုက်ထိတွေ့မှုမရှိအောင်သတိပြုနေထိုင်သွားဖို့လိုတယ်လို့အထွေထွေရောဂါအထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဒီအပူဒဏ်ကြောင့်ဖြစ်တဲ့အခါမှာအကြမ်းင်းနှစ်ခုခွဲကြနိုင်တယ်เนาะတစ်ခုကတော့ဒီနေအောင်ကြီးကိုယ့်ရဲ့အရေပြားကိုဓာတ်ရိုက်ထိတွေ့တဲ့အခါမှာအပူချိန်ကြောင့်ထိတွေ့ရင်နေလောင်တယ်နော်အသားလောင်တာလေးတွေဖြစ်တတ်တယ်နောက်တစ်ခါကျတော့ဒီနေအောင်ကြီးနဲ့အတူတူပါလာတဲ့ ultraviolet UV rays လို့ခေါ်တဲ့ခရမ်းရုံလောင်ကြီးရေပြားကိုထိတွေ့မှုများရင်နောင်ကြတဲ့အခါမှာရေပြားကင်ဆာဖြစ်နိုင်တယ်ဒါကြောင့်မလို့နေပူတဲ့ဒီမနေ့ဆယ်နိုင်တဲ့ညနေနော်3နာရီ5နာရီ4နာရီအတွင်းမှာဒီနေအောင်ကြီးကိုဓာတ်ရိုက်ကိုယ့်ရဲ့မိမိရဲ့ရေပြားကိုထိတွေ့ဖို့ရှောင်ကျဉ်ဖို့လိုပါတယ်ဒါကြောင့်မလို့အုတ်ထုတ်တို့မိုးကအောင်မှနေတာထိဆောင်သွားတာတွေလုပ်ရပါမယ်နေအောင်ကြီးနဲ့ဒီဓာတ်ရိုက်ထိတွေ့နိုင်တဲ့ရေပြားတွေကိုတော့ဆရာတို့က UV protectionsunscreen တွေလိမ့်ပြီးမှပဲဒီဘူးလဲထွက်တင်ပါလေ
ရာသီဥတုပြုချိန်မြင့်တက်နေတဲ့အခါအရေးပြားဆိုင်ရာရောဂါတွေဖြစ်ပေါ်ခံစားရနိုင်ရုံသာမကဒက်တလောကျန်းမာရေးပြဿနာအနေနဲ့မူးဝေနှုတ်ခေတာကနေစပြီးအပူရှက်ပြီးတိတိလက်တာမျိုးအထိဖြစ်ပေါ်ခံစားရနိုင်ပါတယ်ပြင်းထန်တဲ့ရာသီဥတုပြုရန်အောက်မှာချွတ်ထွက်များလာတဲ့အခါရေထဲစားတဲ့ရောနဲ့ကြာဆင်းလာပြီးနောက်ဆက်တဲ့ဆူးကျူးတွေကိုဖြစ်ပေါ်ခံစားရစီနိုင်တာကြောင့်ရေထဲစားတဲ့ကုန်စုမှုမရှိအောင်ပြန်လည်ဖြည့်တင်ပေးထားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
ဒီတက်ပုံပြီးရေးကြည့်တာအသက်အန္တရာယ်ကြီးဖြစ်နိုင်တာကတော့ဒီပတ်ဝန်းကျင်ပူချိန်မြင့်တက်လာတဲ့ခါမှာမိမိရဲ့ခန္ဓာကိုယ်မမြင့်တက်အောင်ဆိုပြီးတော့ခန္ဓာကိုယ်ကဒီချွေးထွက်ပြီးတော့ခန္ဓာကိုယ်ရဲ့အပူချိန်ကို38ဒီဂရီဆယ်လ်ဆီယပ်မှာထိန်းသိမ်းထားဖို့လိုပါတယ်။ဒါမှလည်းကိုယ့်ရဲ့ခန္ဓာကိုယ်တွင်ရဲ့လုပ်ငန်းတွေပုံမှန်လုပ်နိုင်မှာဖြစ်ပါတယ်။အဲ့ဒီခါမှာချွေးထွက်ပြီးတော့ခန္ဓာကိုယ်အပူချိန်ကိုချပေးတဲ့အခါမှာချွေးထဲမှာပါဝင်သွားတဲ့ရေဓာတ်နဲ့စားဓာတ်တွေကြောင့်မလို့ဆုံးရှုံးမှုများတဲ့အခါမှာခန္ဓာကိုယ်မှာအသက်တွေဆုံးတဲ့ဒီအန္တရာယ်ကြီးဖြစ်နိုင်တယ်။အော်နေပူတဲ့ထွက်လို့ချွေးထွက်များတဲ့လူတွေမှာ heat sink လို့ခေါ်တဲ့မူးဝေခြင်းခံစားရပါတယ်။ဒါဒီသွေးကြောတွေပွားပြီးအုံနောက်ထဲကိုသွေးရောက်တာနည်းလို့ဖြစ်တာပေါ့နော်။ဒါကြောင့်မလို့ဆရာတို့ကနေပူတဲ့ကိုဓာတ်ရိုက်မထွက်ချင်အောင်ဖြစ်တော့လောက်ရေဓာတ်စားဓာတ်လုံလောက်စွာဖြည့်တင်စားခြင်းတော့လောက်ဒီအပူကြောင့်မူးဝေခြင်းကိုကာကွယ်နိုင်တယ
်။ရေနေကျန်းထဲမှာစားထည့်ပြီးတောက်တဲ့အလေးထားဟာအခုလိုရာသီဥတုပြုပြင်းတဲ့အချိန်မှာဆုံရှုံသွားတဲ့ရေဓာတ်နဲ့စားဓာတ်ကိုပြန်လည်ဖြည့်တင်ပေးရရောက်တယ်လို့သိရပါတယ်။တစားရည်တောက်တာဟာလည်းအပူတန်ကြောင့်ရေတက်စားတဲ့ဆုံရှုံမှုကိုပြန်လည်ဖြည့်တင်းပေးရရောက်တာကြောင့်တစားရည်ဒါမှမဟုတ်စားရည်ကိုချွတ်တက်ဆုံရှုံသွားတဲ့ပမာဏအတိုင်းခန့်မှန်းပြီးတောက်သုံးပေးဖို့လိုတယ်လို့ဒေါက်တာမောင်ကျော်နိုင်ကပြောပါတယ
်။ဒါကြောင့်ဟိုရှိတော့ဆိုလို့ရှိရင်ဆရာတို့အညာဒေသတွေမှာချွတ်ထွက်များတဲ့ချိန်မှာဆရာတို့ရင်းနှီးချမ်းထဲမှာစားထည့်ပြီးတောက်တာဒီခန္ဓာကိုယ်ထဲမှာဆုံရှုံထားတဲ့ဓာတ်ကိုပဲပြန်ဖြည့်ပေးတာဖြစ်တဲ့အတွက်ကိုယ့်ရဲ့ကျန်းမာရေးအတွက်ပိုကောင်းတယ်လို့ဆရာတို့အကြံပြုလိုပါတယ်။သို့တော့လောလောကူကူရတဲ့တစားလည်းတောက်မယ်ဒီစားကိုလည်းဖြောတောင်းမယ်ဆိုလည်းရပါတယ်သို့တော့ကိုယ့်ရဲ့ဓာတာရှိယောဂတစ်ခုခုရှိတဲ့လူထူးဖြင့်ကြောက်ကယောဂရှိတဲ့သူတွေကတော့မိမိရဲ့ဆရာဝန်နဲ့တိုင်ပင်ပြီးတော့ဗေဒတ်တွေဖြည့်သွင်းပေးဖို့လိုတယ်ဆိုတာတိုင်ပင်ပြီးမှဆရာတို့ဖြည့်သွင်းပေးတင်တယ်လို့ပြောပါတယ်အဲ့တော့ခြုံပြီးဆရာတို့ပြန်ပြောလိုက်လို့ရှိရင်တော့ခြေဓာတ်ရဲ့ချွေးထွက်များတဲ့လူတွေဒီမှာငန်ဓာတ်ကိုလုံလုံလောက်လောက်ဖြည့်မယ်ဆိုလို့ရှိရင်ချွေးထွက်များပြီးဖြစ်တဲ့အပူဒဏ်ကြောင့်ဖြစ်တဲ့နောက်ဆက်တွဲပြဿနာတွေကိုကာကွယ်နိုင်မှာဖြစ်ပါတယ်
အခုလိုရာသီဥတုအခြေအနေမှာနေပြည်တော်သွားပြီးပြန်လာတဲ့အခါရေခဲကြီးတောက်တာနဲ့ရေခဲကြီးအုံပြုပြီးမျက်နှာတက်တာတွေကိုသတိပြုဆောင်ကျဉ်းကြရမှာပါ။ 你不要到北京嘛，一个一个到青岛人的比如开门随人，那龙队长三亚表哪里个球队样的那叫，一个一个都比我相近的那路，到头我就能阿表话嘞。
那如果说，你假如家家里阿的哈，你不要到吹出来比如变哪里看嘛，一个一个到东京，一个一个你那提前出来。ท่านอาจารย์ดีสิเดท่านอาจารย์ผู้ดังจากที่เกิดเสียรู้ช่วยท่านอย่างไรจากที่เดท่านเสด็จจะมาอีกเดือนหนึ่งมาบาเบเน่ท่านตุยโจ้ดีจริงจริงเจริญเจริญท่านลงตุยโจ้ไปสัญญาเจ็ดเดือนนี้ผู้บิดาให้ท่านสัญญาสิเดท่านจะมาลูกบาเบ่พิจิตรเสียรู้ว่าจะที่เดียกมาเยี่ยงยิ่งเป็นเมื่อสักอยู่ยิ่งเนี่ยท่านสายอยู่พิจิตรเป็นน้องเสียรู้ว่าอันนี้จริงจริงเนี่ยที่ผู้ดังจากช่วยท่านส่งชงอยู่กับเวรนัยเมื่อจะเนี่ยผู้ดังใจใจที่ดูจริงเนา မ်းမရေးဝန်ဌာနကဖုတ်ပြန်ထားတဲ့အချက်လက်တွေကိုကာကွယ်လိုက်နာခြင်းအပြင်အမှုတော်များဖြစ်တဲ့နောက်ဆက်တွဲပြဿနာတွေရောသတ္တရောပြဿနာတွေရောကာကွယ်နိုင်မယ်လို့ဆရာအနေနဲ့ယူဆတယ်
ဒီနှစ်မေလရဲ့နေ့အပူချိန်တွေဟာမေလရဲ့ပုံမှန်အပူချိန်တွေထက်1ဒီဂရီစင်တီဂရိတ်ကနေ9ဒီဂရီစင်တီဂရိတ်အထိမြင့်တက်ပူပြင်းနေတာကြောင့်အပူတန်နဲ့ပတ်သက်တဲ့ဆောင်ရံရှောင်ရံတွေကိုသတိပြုလိုက်နာဆောင်ရွက်တင်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်ပြန်ဆိုပ
ါ VOA ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါတယ်ကျွန်မဆုမြတ်မောင်ပါCOVID-19 ကာယရောဂါဖြစ်နေတဲ့ကာလအတွင်းမှာစိတ်ကျန်းမာရေးကိုလည်းအလေးထားအာရုံစိုက်ကြဖို့အတွက်ကုလသမဂ္ဂကတိုက်တွန်းထားပါတယ်။ကာယရောဂါရဲ့သက်ရောက်မှုကစိတ်ကျန်းမာရေးအပေါ်ထိရောက်တယ်ဆိုတာကိုရှော့မတွက်ဖို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကိုရိုင်းကပြောကြားထားတာပါ။အခုခေတ်မှာလူနာနဲ့ဆရာဝန်တနည်းအားဖြင့်ပါရှိနေကြပေမဲ့လည်းဤပညာရှိစုကြောင့်လိုအပ်တဲ့ကုသမှုတွေကိုလှုပ်ပေးနိုင်ကြပါတယ်။ဒါကြောင့်စိတ်ပိုင်းဆိုင်ရာကျန်းမာရေးအတွက်အွန်လိုင်းကနေဘလို့တိုင်ပင်ဆွေးနွေးအကြံပေးနေတယ်ဆိုတာသိရအောင်လို့ဩစတြေးလျနိုင်ငံဆစ်နီမြို့ကဆက်ရောဂါအထူးကူဆရာဝန်ကြီးဒေါက်တာရေမန်တင်ဝေကိုမေးကြည့်ထားပါတယ်။ဒေါက်တာရေမန်တင်ဝေဟာရန်ကုန်ဆေးသက္ကသိုလ်တင်းနဲ့နှစ်ရဲ့ဂုဏ်သုဆောင်ပါမောက်ခလည်းဖြစ်ပါတယ်
။ကျွန်တော်တို့ဒီနိုင်ငံကြီးမှာတော့တယ်လီဟဲလ်ပေါ့လေ။တက်နေလို့ဆိုရင်တယ်လီဖုန်းနဲ့သူတို့တိုင်ပင်ဆွေးနွေးတယ်အဲ့တော့ Skype နဲ့အဲ့လိုတက်နိုလော်ဂျီနဲ့သူဆက်လက်ပြီးတော့ကျွန်တော်တို့ social ပေးပါတယ် social ပေးတဲ့အခါမှာနံပါတ်1ကတော့သူ access လုပ်ပေးရမှာပေါ့လေဘယ်လိုအခြေအနေမှာသူတို့ရှိတယ်လဲတချို့ကလည်းပဲအဲ့ဒီအခြေအနေမှာကိုသူကစိတ်အားဖြင့်ကြမ်းကြုတ်လာပြီးတော့အဲ့ဒါသူအထက်မှာကိုမိသားစုတွေကတော့ကစားဖြစ်ရနေပြီးတော့ domestic violence ဖြစ်တာလို့တွေလည်းဖြစ်နိုင်တယ်ဒီခါကျတော့သူတို့မှာ self harming behavior ဆိုပြီးတော့မိမိကိုယ်ကိုမိမိနော်လုံးချင်တဲ့စိတ်တွေပေါက်ပေါက်လာတာရှိတယ်။ဒါတွေကသူတို့ကဘာကြောင့်ပဲအခြေခံလာတော့လဲဘလောက်ထိသူတို့ကစိတ်ကကြာနေသလဲစိတ်ကကြာတဲ့ဥစ္စာအာမံမဲ့လားစိတ်ကကြာတဲ့ဥစ္စာရောဂါကြီးဖြစ်နေသလားနော်ဒါသူ့ရဲ့အမှုချက်ကအာမံနဲ့ဘလောက်ကြုံခဲ့နေသလဲနောက်တစ်ခါကျတော့တချို့ကြတော့လည်းပဲနော်တရက်သေးစားအောင်တောင်းတုံးတဲ့သူတွေရှိတယ်။အဲ့ဒါတွေကိုကျွန်တော်တို့က assess လုပ်မယ်တက်နေသလားကျွန်တော်တို့ဒီ health professional တွေ health service တွေဆက်ပြီးပြောပါမယ်မော်နီတာလုပ်ပြပါ
အရင်တော့လိုမျိုးအပြင်းမှလို့ဒူတွေ့ပြီးတော့ပြောဆိုကုသရတာမျိုးမဟုတ်တဲ့အတွက်ကြောင့်မလို့အခက်အခဲတွေရောတွေ့ရလားရှင
်များသောဖြင့်တော့ကျွန်တော်ကစိတ်ကြိုက်ဆိုင်ရာယောဂကုသရဲဆိုတော့အဲ့လူကျွန်တော်လူချင်းထုတ်ပြချင်သူရဲ့ကိုဟန်မူရာအဲ့ပုံမူတည်ပြအကုန်လုံးကျွန်တော်ကဟိုအဆက်ဆုပ်ပြီးတော့ကြောက်ရက်ပူဆိုရအောင်ယူပြီးတော့ပါကျွန်တော်ကုဆုံးရလို့ကြတာပေါ့နော်အခုကျတော့ဟိုတယ်လီဟဲလ်ဆိုပေမဲ့တခါကျတော့လေဟလာဟိုတယ်လီဖုန်းတော့ပဲပြောလို့ရတာရှိတယ်ဒါကြတဲ့ကြတော့ Skype ပေါ်လို့ကြတော့လည်းပဲစက်တော့စက်တော့လုပ်ပြီးပြောရတာပေါ့လေကျွန်တော်မြန်မာကျတော့လည်းအဲ့လိုကျွန်တော်မလုပ်နိုင်တဲ့လူကြီးရှိတယ်တယ်လီဖုန်းနဲ့ပြောတဲ့အခါကျတော့ခုနကလိုပြောတဲ့ပြည်သူဆိုင်တွေ့တဲ့ဟာမျိုးနဲ့ကျွန်တော်ကအကဲဆက်လို့မရတော့ပေါ့ဒီဥစ္စာတော့ကုထုံးတော့ကုထုံးပဲတယ်လီဟက်ဆိုပြီးတော့သူတို့တိုင်ပြီးမဲ့ဆွေးနွေးမယ်သူတို့အရေးကြီးတာပြောမယ်ဆိုပေမဲ့သူတို့စိတ်ထဲမှာကိုဗစ်ကခံစားချက်ပေါ့နော်ဒီရောဂါယူတော့ကြောက်ကြရစီရဆိုးရင်စင်းရှိတယ်နော်သူ့မိသားစုကပူပန်နေစီတယ်သူ့တက်ပူပန်နေစီတယ်အဲသူကနေမကောင်းရင်သူတောက်တဲ့ဆေးရောသူသိချင်တာလေးနေရှိတယ်ဒါဒီခုနုံးကိုသူကစုစည်းပြီးတော့အချိန်တိုတိုတက်မှာသူကကောင်းပြီးပြောနေတဲ့အနေထားရှိတယ်ဆိုတော့ကျွန်တော်တို့အနေနဲ့ therapeutic အနေနဲ့ပြောရမယ်ဆိုရင်ပို့ပြီးတော့ကြောက်တယ်လို့ကျွန်တော်ခံစားရတယ်
ဆိုအဲ့လိုမျိုးဟိုခံစားချက်တွေဖြစ်လာရပေါ့နော်အဲ့လိုမျိုးစိတ်ဆိုးတာတွေဒေါသထွက်တာတွေဒီစိတ်တောကရောက်မှုတွေဖြစ်လာရဆိုတော့အဲ့ဒီဟာတွေကိုတတ်တာရရအောင်ဟောဆရာတို့လိုအဲဟိုဆေယောဂဆရာအထူးကုဆရာဝန်ကြီးအနေနဲ့ဘယ်လိုမျိုးအကြံပေးနိုင်ပါလဲရှင
်ဒါကူရန်ကော fear response ဆိုတာပါမှာမဖြစ်တဲ့အတွက်ကြောင့်သူ့မှာရှိတဲ့ငိုလက်ရှိရှိပြီးသား resilience ဆိုတဲ့ဥစ္စာကိုနော်ကျူးထောင်ပေးဖို့ရယ်နောက်ပြီးတော့သူ့ရဲ့ wellness ပေါ့လေ through a jamma yebo, movie or do home be the unit, through a coping mechanism, that you attach through Belukain playing calmly, Belukishiam, no, to any harbor, general was through, came up your suit and be your kuni be the meaning of the road through, kuni be able to rear, but children will live. Yoga can see that today, say, Jamma, children that today, Jarrah, no worry about anxiety yoga shibe. OCD is your obsessive compulsive disorders with yoga shibe, mood yoga pita, is she there? Aid to the jar or aid through this and a stressy outman, yoga sama, through a negotiated yoga, the bit of Jambiro, relapse report of Jamchila in Chile, Imitan Sue in Jamjara in Yala in Chile, and a leader of the general Rua through who, time is soon in Apsi, and through a sister people to worry.
A good COVID-19 Pianida Kajarov, who Dwa Lara election low tape below Mulerabau, a two the Pianida, Dwa La Ganda Mushiani, I'm a solution, Pobura Sobare. I look you, a chain name, Yuma Bono, the Suyin Jamjam, who long can it do rego yaw, through Saint Tayaya, Lubumu Lubilu Yanai Malaysia.
Anxiety Yarded Solution, anxiety of Shin Shobu, through anxiety management or needy, the Lopio Pira, the Japanese of Uba, sort of. Controlling the breathing exercise. That's what you need to be. Then breathing up here. Then we can so one the catastrophic thoughts to get. No, a GTA, PZ got it, CPZ got it. A thought you will produce it down, don't play. So I need me to turn through Jada Pilu Yare. Now the Guajar on the way from our resolution of meditation of the body. Poya Ashimbo, the Mariti on the Niji, took that wind there out of the Matin Nibo. And I looked at the Niji Shivare. Now, mindfulness or other, who does it change your body? Change it on it. I eat all our Kuma Side, Imata, so you don't get any there, Sigia, who is sick of it, Tandida, to get under, Jima Chitane, Hassan Mushi Machine, so in Havo, Bangyan, mindfulness or any body. Ralidia, visit me with the road in the Japi at your border, and I look to Yare.
Australian and Sydney Yoga, say yoga to Gusia when she Dr. Raymond Jenway Chibarishi. ရှုတမှုကြောင့်စိတ်ကျမ်းမာရေးကုသရတာလို့အမှန်မှားကြဖို့အရေးကြီးတယ်လို့လည်းသူကပြောပါတယ်စိတ်ချမ်းသာမှာကိုယ်ကျမ်းမာမယ်လို့ပြောကြလို့ရှိတဲ့အတိုင်းကိုယ့်ရဲ့ကျမ်းမာရေးကိုဂရုစိုက်တဲ့နေရာမှာစိတ်ကျမ်းမာရေးဘိုင်းကိုလည်းအလေးထားကြဖို့တိုက်တွန်းချင်ပါတယ်ရှင်ကျွန်မဆုမြတ်ပါပါ အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ရှင်းရင်းနဲ့နေတဲ့နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကာယောဂါကူးစက်ပြန့်ပွားမှုတိုးလာတာဟာသိကိုစိုးရင်စရာကောင်းတယ်လို့WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကဲတက်ဒရော့စ်ဂေဘရီယက်ဆက်စ်ကဒီကာယောဂါဆိုင်ရာဗဟုနေပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းမှာပဲနောက်ဆက်ယောဂါအကူးစက်ခံရသူပေါင်း300ကျော်ရှိခ
အမေရိကန်ဒေါ်လာ၁ထရီလီယံ၃ဘီကာကွယ်စောင့်ရှောက်ကြဖို့နိုင်ငံအစိုးရတွေကိုဒီပဲဖုံးတော်ကြီးဒလိုင်းလာမနဲ့ဖုံးတော်ကြီးဒက်စမန်တူတူကိုအပါအဝင်ငင်းချင်းရေနိုဘယ်ဆုရှင်၈၀ဦးကပန်ကြားလိုက်ပါတယ်။အာရဗ်စော်ဘောင်းများပြည်တော်စုယူအေအီကနေပြန်လာတဲ့မြန်မာနိုင်ငံသား၆ယောက်မှာကိုရိုနာဗိုင်းရပ်ရောဂါပိုးကူးစက်မှုတွေ့ရတယ်လို့ကျန်းမာရေးနဲ့အာဂါဝန်ကြီးဌာနကအတည်ပြုလိ ကကိုဆက်ခံသူတရာ96ရောက်ရှိနေပါပြီတရုတ်သမ္မတရှီကျင်းပင်ကမြန်မာသမ္မတဦးဝင်းမြန်ကိုဗိုလ်ဖူးနေကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောပြီးကိုဗစ် 19တဲ့မြန်မာနိုင်ငံကိုတွားခဲ့တဲ့ခီးစဉ်ရရလက်တွေကိုနိုင်ငံရင်းနှီးနှီးအကောင့်ထဲပေါ်ဖို့မျှော်လင့်ကြောင်းလည်းတရုတ်သမ္မတကပြောပါတယ်။ချစ်သတင်းနဲ့မနေ့ကတရင်တွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့်ဗီအိုအေမြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်း600,000ကျန်းမာကြပါစေ။ဗီအိုအေကိုနားဆင် This program has come to you from the Voice of America, Washington.